Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2024ခုနှစ်ဧပြီလ4ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50MHz လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ဂါဇာမှာအစ္စရေးလီကျောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတဲ့နိုင်ငံခြားအကူအညီပေးလူသား6ဦးရဲ့ရုပ်လောင်းတွေကိုနေရာပြန်ပို့ဆောင်လိုက်ပါတယ်။အမေရိကန်ဗန်နေးဝင်ကြီးဂျန်နယ်ယေလင်ဟာအစ်မဆွေးနွေးပွဲတွေတက်ရောက်တဲ့နိုင်ငံခီးစဉ်ကိုဧပြီလ3ရက်နေ့မှာစတင်ပါတယ်။မြန်မာနိုင်ငံမှာတော့မိုင်းနဲ့ဖောက်ခွဲပစ္စည်းတွေကြောင့်ကလင်းငယ်တွေပါဝင်ရပ်သားသေဆုံးမှုဟာမနစ်ခထက်ဆိုရင်30နီးပါးတိုးလာတယ်လို့ UNICEF ကုလကလင်းများရမုံငွေဖွဲ့ကထုတ်ပြန်ပါတယ်။
NUG PDF နဲ့တရင်သာလက်နက်ကိုင်အဖွဲ့တွေထိ ंछ ုပ်တဲ့ဒေသတွေမှာစစ်ကောင်စီရဲ့စစ်သားစုဆောင်မှုဥပဒေတည်ရမှုမရှိဘူးဆိုတဲ့အကြောင်းအမေရိကန်မှာမြန်မာနိုင်ငံသားတွေယာယီနေထိုင်ခွင့်တက်တန်းတိုးတဲ့အပေါ်တုံ့ပြန်ချက်ပြည်တွင်းမှာရွှေစည်းစံချိန်တင်မြင့်တက်သွားတဲ့အပေါ်စူးစီးတင်ပြချက်နဲ့ပူပြင်းတဲ့ရာသီဥတုအခြေအနေကြောင့်မန္တလေးတိုင်းအတွင်းကစစ်ရှောင်းတွေထက်မှားရေးထိခိုက်နေရတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုဒီမနက်ခင်းမှာနားဆင်ရပါမယ်ရှင်အပတ်စဉ်ကဏ္ဍရီတဲမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအခစားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ကိုငိမ့်ချန်အေးကသတင်းတွေတင်ပြပါမယ်ရှင
်ဂါဇာကမ်းမြောင်ကအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့နိုင်ငံသားအကူအညီပေးရေးဝန်ထမ်း6ဦးရဲ့ရုပ်လောင်းတွေကိုသူတို့ရဲ့မွေးရမြေကိုပြန်လည်ပို့ဆောင်နိုင်မှုအတွက်အီဂျစ်နိုင်ငံကိုဗုဒ္ဓဦးနေ့ကတည်ဆောင်ခဲ့ပါတယ်ပြီးခဲ့တဲ့တနင်္လာနေ့နှောင်းပိုင်းကအစ္စရေးတိုက်ခိုက်မှုအတွင်းအမေရိကန်အခြေစိုက်ဆန်လိုက်ခါကူညီအသင်း Wall Central Kitchen ကဝန်ထမ်း9ဦးဖြစ်တဲ့ဗြိတိန်နိုင်ငံသား3ဦးပိုလန်နိုင်ငံသား1ဦးဩစတြေးလျနိုင်ငံသား1ဦးအမေရိကန်ကနေဒါနိုင်ငံသား1ဦးနဲ့ပါလက်စတိုင်းရင်မောင်းဝန်ထမ်း2ဦးတည်ဆောင်ခဲ့ရတာပါဒီပြိုင်ထဲမှာပဲကုလသမဂ္ဂကလည်းသူတို့ရဲ့ညာပိုင်းအကူအညီပေးရေးလုပ်ငန်းတွေကိုအနည်းဆုံး48နာရီကြာဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပိုလန်နေ့ကကြေညာပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးပေါ်ကြေကြေပြတ်ပြတ်ဖြစ်တင်ရှုတ်ချနေကြတာပါအိမ်ပြီးတော့အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဗီရဲ့ပိုလန်နေ့ကပြောကြားချက်ထဲမှာလဲဂါဇာကမ်းမြောင်ကစစ်ဆေးရေးတွေအတွက်အပြစ်မဲ့အရသားတွေနဲ့ကယ်ဆယ်ရေးလုပ်သားတွေကိုထိခိုက်သေဆုံးစေတာကိုတားဆီးဖို့အစ္စရေးအနေနဲ့ပုံမလွတ်ဆောင်မယ်လို့ပြောကြားပေမဲ့တစ်ဖက်မှာလဲဟားမတ်အဖွဲ့ပေါ်အစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ကိုအမေရိကန်နေနဲ့ဆက်လက်ထောက်ခံကြောင်းပြောပါတယ်။အစ္စရေးအစိုးရပြောရေးဆိုခွင့်ရှိသူကတော့ဒီဖြစ်ရပ်အတွက်ဝန်내ကြောင်းနဲ့ဒီလိုမျိုးထပ်မဖြစ်ဖို့တိုက်နိုင်သမျှနည်းလမ်းတွေအသုံးကာကွယ်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ရုရှားရဲ့ကျူးကျော်စစ်နှစ်နှစ်ကျော်ကြာလာချိန်မှာယူကရိန်းနိုင်ငံဟာသူ့ရဲ့စစ်မှုထမ်းအသက်သတ်မှတ်ချက်ကို28နှစ်ကနေ25နှစ်ကိုရှော့ချလိုက်ပါတယ်။စစ်ပွဲတွင်ထိခိုက်ကြဆုံးခဲ့ကြတဲ့စစ်မှုထမ်းအင်အားကိုပြန်လည်ဖြည့်တင်းဖို့ကြိုးပမ်းချက်ဖြစ်အခုလူသစ်စုဆောင်တဲ့ဥပဒေသစ်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလက်မှတ်ရေးထိုးခဲ့ပြီးတရက်အကြာဗုဒ္ဓဦးနေ့ကစတင်ပြီးအသက်ဝင်လိုက်တာပါယူကရိန်းလွှတ်တော်ကတော့ဒီဥပဒေကိုမနစ်ကတည်းကအတည်ပြုထားပြီးဖြစ်ပါတယ်ခီးဖ်မြို့တော်အခြေစိုက်အစိုးရစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Center for United Action အဖွဲ့ကတော့ဒီဥပဒေကြောင့်တပ်ဖွဲ့ဝင်5000ထပ်တိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်ယူကရိန်းစစ်တပ်အတွက်စစ်မှုထမ်းအသက်ဘလောက်လိုနေလဲဆိုတာကိုတော့ထုတ်ဖော်ပြောဆိုဖို့အဆင်သင့်မဖြစ်သေးကြောင်းသမ္မတဇယ်လန်စကီကပြောပါတယ်ဒါပေမဲ့ယူကရိန်းကာဝေးဝင်းထနာရဲ့စင်းစရာတွေရနိုင်ငံရဲ့စစ်တပ်မှာမနစ်အောက်တိုဘာလအထိထပ်ဖွဲ့ဝင်၈သိန်းနီးပါးရှိနေပါတယ်ဒီထဲမှာမျိုးသားအဆောင်တက်တဲ့တခြားတပ်ဖွဲ့ဝင်တွေမပါဝင်သေးပါဘူးစုစုပေါင်းယူကရိန်းမှာယူနီဖောင်းဝတ်တပ်ဖွဲ့ဝင်ကတသန်းလောက်ထိရှိနေမယ်လို့ခန့်မှန်းပြီးဒါပေမဲ့စစ်ပွဲကြောင့်ချီလင်တက်တဲ့စစ်လက်နက်ပစ္စည်းတွေလိုအပ်ချက်ကလည်းမြင့်မားလာနေတာပါတစ်ဖက်မှာလည်းရုရှားဘက်ကလူဝင်အားနဲ့ပြင်ဆင်မှုပိုင်းဆိုင်ရာအားနည်းချက်တွေရှိနေလို့ယူကရိန်းရဲ့အင်အားနည်းလာချက်ကိုအပြည့်အဝအခွင့်ကောင်းမယူနိုင်ပဲစစ်ပွဲကကြန့်ကြာနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ဗန်နေးဝင်ဂျီဂျန်နယ်ယေလင်ဟာအစ်မဆွေးနွေးပွဲတွေတက်ရောက်ပဲတရုတ်နိုင်ငံခီးစဉ်ကိုဗုဒ္ဓဦးနေ့ကစတင်လိုက်ပါတယ်။ဧပြီလ3ရက်ကနေ9ရက်ထိကြာမြင့်မဲ့အခုခီးစဉ်ဟာယေလင်အတွက်ဒုတိယမြောက်တရုတ်နိုင်ငံခီးစဉ်ဖြစ်ပြီးကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံနှစ်နိုင်ငံကြားဗန်နေးနဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေပုံမတည်ငြိမ်စေဖို့ရည်ရွယ်ပါတယ်။ဒီခီးစဉ်အတွက်မှသူဟာအမေရိကန်ကုမ္ပဏီတွေနဲ့အလုပ်သမားတွေအပြင်ကမ္ဘာတဝန်းကကုမ္ပဏီတွေနဲ့အလုပ်သမားတွေကိုထိခိုက်နစ်နာဈေးနေတယ်ဆိုတဲ့တန်ရှင်းတဲ့စွန့်ရင်ကဏ္ဍမှာတရုတ်စိုးရကစိုက်ထုတ်ကူညီနေမှုတွေနဲ့စက်မှုကဏ္ဍမှာထုတ်လုပ်မှုနဲ့ရောင်းချမှုမမျှမတဖြစ်နေတဲ့ကိစ္စတွေမှာတရုတ်စိုးရပေါ်ဖိအားပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်ကောင်းဆောင်ရှီချင်းပင်တို့မနေ့နိုဝင်ဘာလကလူချင်းတွေ့ဆုံပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့အင်္ဂါနေ့ကဖုန်းခေါ်ဆိုပြောဆိုမှုမှာတော့ ဖုန်းခေါ်ဆိုပြောဆိုမှုအပြီးတရက်ကြာမှအခုအမေရိကန်ဗန်နယ်ဝန်ကြီးရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
and them and never မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 11.13 5ဒိုမီတာ40 kHz 9.13 5ဒိုမီတာ51 kHz 5805နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ပြည်နေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းမှာကချင်နှမြောက်ရေးတပ်မတော် KIA နဲ့ပုံတပ်ဖွဲ့တွေဟာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေချိန်မှာပဲမြန်မာနယ်စပ်အနီးမှာတရုတ်နိုင်ငံဘက်ကစစ်ရေးလက်ချက်မှုကိုဒုတိယနဲ့နောက်ဆုံးနေ့ဖြစ်ဗုဒ္ဓဟူးနေ့ကလုတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တရုတ်ဘက်ချက်မှာဧပြီလ2ရက်နေ့ဒေသစံတော်ချိန်မနက်7:00ကနေဧပြီလ3ရက်နေ့ညနေ6:00အထိကြီးစံအစ်စ်တွေတုံးတဲ့စစ်ရေးလက်ချက်မှုကိုပြုလုပ်မယ်လို့တရုတ်စစ်တပ်ကသတင်းထုတ်ပြန်ထားတာပါ။စစ်ကောင်စီတပ်တွေပေါ်တိုင်းရင်းသားလက်နက်ကိုင်တပ်တွေကထိုးစစ်တွေဆင်နွှဲလာတဲ့မနေ့အောက်တိုဘာလနောက်ပိုင်းနိုဝင်ဘာလမှာမြန်မာနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်တရုတ်ဘက်ကပထမဆုံးအကြိမ်စီးရေးလစ်ကျင့်ခဲ့ပါတယ်။အခုဒုတိယအကြိမ်စီးရေးလစ်ကျင့်မှုကတော့ဒီနေ့အစောပိုင်းမှာမြန်မာဘက်ကတိုက်ပွဲတွေကြောင့်ယူနန်ပြည်နယ်ထဲမှာလက်နက်ကြီးကျရောက်ခဲ့လို့လူတွေထိခိုက်မှုရှိခဲ့အပြီးမှာဖြစ်လာတာဖြစ်ပါတယ်။အခုလစ်ကျင့်မှုကစီစဉ်ထားတဲ့အတိုင်းလှုပ်တာဖြစ်ပေမဲ့ KIA ဌာနချုပ်ရှီယာလိုင်ဇာနဲ့မဝေးလှတဲ့တရုတ်နယ်စပ်ဘက်ချက်မှာလက်နက်ကြီးကျပြီးထပ်မံစီးရေးလစ်ကျင့်ခဲ့တာလို့လေလာသူတွေကထောက်ပြကြပါတယ်။တရုတ်စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာတော့စီးလိချင်မဲ့နေရာနဲ့လေပိုင်တဲ့ထဲကိုခွင့်ပြုချက်မရှိဘဲပြပကနေဝင်ရောက်တာမျိုးမလုပ်ဖို့နဲ့တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုမှတ်တမ်းတင်ရိုက်ကူးတာနဲ့သတင်းအချက်လက်တွေဖြန့်ချီတာတွေမလုပ်ဖို့တင်းတင်းကြပ်ကြပ်တားမြစ်ထားတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဖောက်ခွဲပစ္စည်းတွေကြောင့်တိုက်ဆုံးခဲ့ရတဲ့ကလေးငယ်တွေအပါအဝင်အရတအသေးပြောက်ရေတွက်ကမနစ်ကတဲ့၂ဆကျော်၃ဆနီးပါးတိုးလာက1052ဦးထိမြင့်တက်လာတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးသူငယ်များအရေးပေါ်ရမငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာအစ်မှဖော်ပြလိုက်ပါတယ်။ဧပြီလ4ရက်ပြည်ပဆိုင်ရာမိုင်းအသိပညာပေးနေတဲ့ကုညီစောင့်ရှောက်ရေးနေ့မှာ UNICEF ကထုတ်ပြန်တဲ့အချက်လက်တွေအရမြေမြုံမိုင်းနဲ့ဖောက်ခွဲပစ္စည်းတွေကြောင့်2023ခုနှစ်မှာသေဆုံးသူက188ဦးနဲ့ဒဏ်ရာရသူက864ဦးရှိပါတယ်။2022ခုနှစ်တုန်းကထိခိုက်သေဆုံးခဲ့သူ390ဦးပဲရှိခဲ့လို့2023ခုနှစ်မှာ3ဆနီးပါးတိုးလာတာပါရာဂိုင်းနှုတ်နဲ့ဆိုရင်290ရာဂိုင်းနှုတ်ထိတိုးလာပါတယ်ဒါအပြင်သေဆုံးသူတွေရဲ့27ရာဂိုင်းနှုတ်ကလည်းကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်ပိထန်တဲ့ပဋိပက္ခတွေထဲမှာဗက်ပေါင်းစုံကမြေမြုပ်ဘိုင်းတွေနဲ့ချားပကွဲစေတတ်တဲ့လက်နက်တွေကိုခွဲခြားမှုမရှိတင်းကြုံအသုံးပြုနေတယ်လို့ကုလသမဂ္ဂကပြောပါတယ်အသေးပြောက်အများဆုံးနေရာကတော့စကိုင်းတိုင်းဒေသကြီးဖြစ်ပြီးစုစုပေါင်းသေဆုံးသူတွေရဲ့35ရာဂိုင်းနှုတ်ထိရှိတယ်လို့ကုလသမဂ္ဂမှတ်တမ်းကဆိုပါတယ်။ရှမ်းနဲ့ပဲခူးတိုင်းဒေသကြီးကတော့စုစုပေါင်းရဲ့12ရာဂိုင်းနှုတ်နဲ့9ရာဂိုင်းနှုတ်အသီးသီးထိခိုက်သေဆုံးခဲ့ကြပါတယ်။ဆန္ဒသိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်ပိုင်းအပေါ်အများဆုံးထိတ်တန်းနိုင်ငံစီးရင်ဝင်ဖြစ်လာပြီးအာဏာသိမ်းစစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်ကလွဲလို့ကျန်တဲ့တိုင်းနဲ့ပြည်နယ်ဒေသကြီးတွေမှာမြေမြုပ်ပိုင်းတွေရှိနေတယ်လို့ကုလသမဂ္ဂမှတ်တမ်းကပြောပါတယ်ခင်ဗျာ။ထိုင်ဝမ်မှာ25နှစ်အတွင်းအကြီးမားဆုံးငလျင်လှုပ်ခတ်ပြီးတရက်ကြာမှာကျွန်းအရှိဘက်ချမ်းဟာအဆက်အသွယ်ပြတ်တောက်နေဆဲဖြစ်သလိုကေဆိုင်းသမားတွေဟာချောတုံးကြီးနှစ်ခုကြားမှာပိတ်မိနေတဲ့အလုသမား80အပါဝင်ဒါဇင်နဲ့ချီတဲ့ပျောက်ဆုံးနေသူတွေကိုရှာဖွေကေဆိုင်းလုပ်ငန်းတွေကိုခြေသာပရိနေမှာလည်းဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်။အိမ်မှာညမိတ်ရဲသေးပဲဖြစ်နေတဲ့ထိုင်ဝမ်ဒေသခံအများပြားဟာလည်းယာယီခိုလိုရင်းတက်စကန်တွေမှာဆက်ရှိနေကြပါတယ်။ဂျမနီနိုင်ငံသားနှစ်ဦးပါဝင်အဓိကထိခိုက်ခဲ့တဲ့ဝါလျံမျိုးအနည်းဥမင်လန်ကောင်းတွေမှာပိတ်မိနေသူလူ90ကျော်ဝင်းကျင်လောက်ကိုလည်းကယ်ထုတ်နိုင်ခဲ့ပြီလို့မိသက်အာဏာပိုင်တွေကပြောပါတယ်။အမေရိကန်မျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူရဲ့ဗုဒ္ဓဟူးနေ့ကပြောဆိုချက်ထဲမှာတော့အမေရိကန်အနေနဲ့လိုအပ်တဲ့အကူအညီတွေပေးဖို့အသက်ရှိကြောင်းပြောပါတယ်။ဗုဒ္ဓဟူးနေ့ကမြေအောက်အနက် 9.6 မိုင်မှာပြင်းအားဆင့် 9.2 ရှိတဲ့ငလျင်ကြီးလှုပ်ခတ်ခဲ့တာဖြစ်ပြီးတော့ဒီငလျင်ကြောင့်လူ9ဦးသေဆုံးကလူ1000ကျော်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ထိုင်ဝမ်ရဲ့တောင်ထူတက်ပြီးလူနေနေပေမဲ့ခီးသွွားဧည့်သည်တွေအလားများတဲ့ဝါလီယန်ဒေသမှာအဆိုးဝါးဆုံးပျက်စီးမှုမြေပြိုမှုနဲ့အသေးပြောက်တွေကြုံတွေ့ခဲ့ရတာပါ။လေးရက်ကြာအလိုက်ရမတိုင်ခင်တရက်အလိုမှာငလျင်လှုပ်ခဲ့တာဖြစ်လို့ခီးသွွားအများအပြားဟာလည်းအဲ့ဒီမှာတောင့်တင်းနေခဲ့ပြီးအဓိကသေယူပို့ဆောင်ရေးလမ်းကြောင်းတွေလည်းပိတ်နေတာဖြစ်ပါတယ်ညာ
ကိုငင်းချမ်းအေးပါရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ချရအောင်ပါ NUG PDF နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်တဲ့နယ်မြေတွေမှာစစ်ကောင်စီရဲ့အတ္တမစစ်သားကောက်ယူနေတဲ့အခြေအနေတည်ရောက်မှုလုံးဝမရှိဘူးလို့ CDM အာနာဖီဆန်ရစ်လှုပ်ရှားမှုခေါင်းဆောင်ဒေါက်တာတေဇာဆန်းက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့လက်ရှိစစ်သားစုဆောင်းမှုတွေဟာမိမိသဘောဆန္ဒအလျောက်စစ်မှုထမ်းလို့သူတွေသာပါဝင်ကြောင်းပြောဆိုထားတာပါဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ချင်းနိုင်ကအကြောင်းဆုံးပြောပြပေးပါမယ်ရှင်
စစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလမှာစစ်ကောင်စီကအသက်သွင်းခဲ့ပြီးတဲ့နောက်စစ်သားစုဆောင်းမှုတွေကိုစတင်လှုပ်ဆောင်လာနေပြီးမဲ့ NUG PDF နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေမှာတပ်ရောက်မှုလုံးဝမရှိဘူးလို့ CDM လှုပ်ရှားမှုကောင်ဆောင်ဒေါက်တာတေဇာဆန်းကတော်လန်ရေးအင်အားစုတွေထိန်းချုပ်နေမြေကနေအခုလို VOA ကိုပြောပါတယ်
ကျွန်တော်တို့တော်လန်ရေးအင်အားစုတွေစုမှုထင်ကျွတ်ထားတဲ့နယ်မြေတွေပေါ့เนาะကျွန်တော်တိုင်းရင်းသားတော်လန်ရေးအဖွဲ့တွေစုမှုထင်ကျွတ်တဲ့နယ်မြေတွေရှိတယ်ကျွန်တော်တို့ PDF ဟာလာအန်ယူဂျီအစိုးရစုမှုထင်ကျွတ်တဲ့နယ်မြေတွေဒီနေရာတွေမှာတော့ဗျာတင်းရှင်းလေးပဲဒီစစ်အုပ်စုရဲ့နော်အရက်ဖက်အုပ်ချုပ်ရေးရန်ရာဆိုတာလည်းရှိတာမဟုတ်ဘူးသူတို့ကိုယ်တိုင်လည်းသူတို့တိုင်ရင်းတဲ့အဖွဲ့တွေလည်းရှိတာမဟုတ်တော့သူတို့အာဏာစက်ဘယ်လိုမှတက်ရောက်တာမရှိဘူးအဲ့တော့သူတို့ရဲ့ဒီအာရမစစ်သားကောက်တဲ့ပေါ်တာဆွဲတဲ့ကိစ္စကဘယ်လိုမှဒီကျွန်တော်တို့တော်လန်ရေးနယ်မြေတွေမှာတော့ဒါเนาะကျွန်တော်တို့ဟိုမဖြစ်ဘူးပေါ့
ဒါအပြင်စစ်ကောင်စီကနေအာရမစစ်သားစုဆောင်းမှုကိုလက်မခံတဲ့ပြည်သူတွေအနေနဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်ကြဖို့ဒေါက်တာတေဇာဆန်းကပြောပါတယ
်ဒီအကြမ်းဖက်စစ်အုပ်စုရဲ့ဒီအာရမစစ်သားကောက်တဲ့ပေါ်တာဆွဲတဲ့ကိစ္စပေါ့ဗျာဒီကိစ္စကတော့ဒါဒင်းတို့စိုးမိုးအုပ်ချုပ်နေနိုင်သေးတဲ့မျိုးကြီးပြာကြီးပေါ်မှာရှိတဲ့ပြည်သူတွေနောက်သူတို့အာဏာစက်တက်ရောက်နေတဲ့ဒေသတွေမှာရှိတဲ့ပြည်သူတွေအတွက်အင်မတန်မှဒါเนาะဒါဒုက္ခရောက်စေတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အမြဲတမ်းပြောတယ်ကိုသေမယ်လန်းကိုမရွေးပါနဲ့နော်။ဒါနီးနဲ့မှဒီစေအုပ်စုရဲ့နော်အာရမစစ်သားကောက်တဲ့တဲမှာကိုတူကိုသားကိုကိုတိုင်းနော်မပါပါစေနဲ့တက်နိုင်တဲ့နီးနဲ့အစွမ်းကိုကျွန်တော်တို့စန့်ကျင်ပါတွန်းလှန်ပါပေါ့
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့စစ်သားတစ်တွေဖြစ်လက်ရှိသူတို့စူဆောင်းနေသူတွေဟာမိမိသဘောဆန္ဒအလျောက်စစ်မှုထမ်းလို့သူတွေသာဖြစ်တယ်လို့မက်ရှလာ28ရက်နေ့တက်မတော်နေ့စီရေးပြပွဲအခမ်းအနားမှာသတင်းတောက်တွေကိုဖြေကြားခဲ့တာပါ။ဒါပေမဲ့လည်းမဖြစ်မနေစစ်မှုထမ်းဥပဒေကြောင့်လူငယ်တွေဟာကိုနီးကိုဟန်နဲ့နိုင်ငံကူး passport တွေလုပ်ပြီးပြည်ပကိုအစုလိုက်အပြုံလိုက်ထွက်ခွာနေကြတာကြောင့်ရန်ကုန်မြို့လေကောင်းမှဆိုရင်လူငယ်တွေမတွေ့ရသလောက်ပဲလို့လုံခြုံရေးအရာအမည်မဖော်လိုတဲ့ရန်ကုန်မြို့ကလူငယ်တအူးက VOE ကိုပြောပါတယ
်ကိုယ်တိုင် visit passport တွေတာပြီးတော့နိုင်ငံတော်ကိုထွက်နေကြလို့ဒါလေးစိတ်မှသွားကြည့်တော့ဒါနေ့စနေ့ကနည်းနည်းတော့မဟုတ်ဘူးကျွန်တော်အတိုင်းဝိုင်းနေပတ်ဝန်းကျင်တွေမှာဆိုလည်းမိတ်ဆွေတွေဆိုတာကဟိုတဲထက်တဲ့ရက်ကလာလို့ရတဲ့လူတွေပဲဒီနေ့သွားပြီးဒီနေ့သွားတော့မယ်မလည်းပြန်သွားမယ်ပြန်ပြီးသွားမယ်အဲ့လိုတောင်းလျှောက်ရှိနေတဲ့ပုံမှာမဲလာမလဲလားဆိုတာလူကျွန်တော်လူငယ်ကောင်တွေမှာတကယ်လူငယ်ဆိုတာမတွေ့ရတော့အခုနောက်ပိုင်းတွေက
စစ်ကောင်စီရဲ့အလုတ္တမဝင်ကြီးဌာနကတော့စစ်မှုထမ်းဥပဒေအသက်သွင်းပြီးတဲ့နောက်တိပောက်ကိုတရားဝင်အလုတ္တမအဖြစ်ထွက်ခွာတဲ့အရေးအတွက်ဟာထူးထူးခြားခြားမရှိဘဲတာမန်အခြေအနေပဲဖြစ်တယ်လို့မနေ့ကသတင်းမီဒီယာတွေကဖြေကြားထားပါတယ်။ဒါနဲ့ပတ်သက်လို့စစောကအမည်မဖော်လိုတဲ့လူငယ်ကတော့အလုတ္တမဝင်ကြီးဌာနဘက်ကတရားဝင်တွားရောက်လုတ်ကင်လူသူတွေကိုကန့်သတ်လိုက်တာကြောင့်ဖြစ်တယ်လို့အခုလိုပြောပါတယ်။
ဟုတ်ကဲ့အခုလူငယ်တွေထွက်တဲ့အချိန်ကကွာချမှုကတော့အရင်တော့ဒီပေါ်အေဂျင်စီနဲ့တွားပြီးအလုပ်လုပ်တဲ့လူတွေကတော့အများကြီးရှိတယ်ပေါ့နော်ဒါအာသာသိမ်းနောက်ပိုင်းမှာတော့ဒါတော်တော်ကြီးကိုများတယ်အဲဒီ MI ဒီအလုပ်သမားဝင်ကြီးဌာန OWIC ကတည်းကတွားပြီးဟို PC passport တွေလည်းတွားပြီးအလုပ်လုပ်တဲ့လူတွေကများတယ်ဒါပေမဲ့ဂျင်းနောက်ပိုင်းမှာဆေးရှိမှုတွေဥပဒေထွက်ပြီးတဲ့နောက်ပိုင်းမှာကျတော့သူတို့ကဒီလူအနိုင်ရထွက်ပြီးဒီအလုပ်သမားဟိုပေါ့နော်အလုပ်လုပ်တဲ့လူတွေများတယ်မမတို့တို့အလုံးသမားကြက်တွေနဲ့ထွက်တဲ့လူကိုတို့က short chop လိုက်တယ
်ရန်ကုန်တိုင်းတိုက်ကြီးမြို့နယ်ကအမှတ်တတက်မတော်တမ်းမြင့်လေးကျင်ရေးကျောင်းမှာတော့မက်ရှလာ29ရက်နေ့ကစစ်သားစုဆောင်ခံရသူတွေရောက်ရှိတက်ရောက်နေပြီးပထမဆုံးစစ်တင်တဲ့အပတ်စဉ်ကိုဖွင့်လှစ်ခဲ့ကြောင်းစစ်ကောင်စီဝါဒဖြန့် Telegram မှာဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကိုဗီဇာမျိုးစားတစ်ခုခုနဲ့ရောက်လာချပေးမြန်မာနိုင်ငံရဲ့အခြေအနေကြောင့်မပြန်လို့သေးတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်မှာယာယီခလုံးခွင်ပေးတဲ့ TPS ဗီဇာတက်တန်းကို2025နိုဝင်ဘာလအထိသမ္မတဂျိုးဘိုက်တန်အစိုးရကတိုးမြှင့်ပေးလိုက်တဲ့အပေါ်မြန်မာတွေကချိုးဆိုကြပါတယ်အခုလို TPS တက်တန်းတိုးပေးလိုက်တာနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့အမြင်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
2020အမေရိကန်ရွေးကောက်ပွဲမှာအနံ့ရပြီးသမ္မတဖြစ်လာခဲ့တဲ့ဂျိုးဘိုင်ဒန်အဆိုအရကအင်ဘီရိုမာတာဝန်ဆယူတဲ့2021ဇန်နဝါရီလထဲမှာပဲကမ္ဘာနိုင်ငံတချို့ကနိုင်ငံသားတွေကို TPS ယာယီအကာအကွယ်ပေးတဲ့နေထိုင်ခွင့်အဆင့်ရှိဗီဇာပြန်ထုတ်ပေးဖို့အမိန့်ထုတ်ခဲ့ပါတယ်ဂျိုးဘိုင်ဒန်မတိုင်ခင်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရန့်လက်ထက်တုန်းက TPS ဗီဇာတွေကိုပိတ်ပင်ထားခဲ့တာပါ 2021ခုနှစ်မတိုင်ခင်တုန်းက TBS visa ထုတ်ပေးသင့်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါဝင်ခဲ့ပေမဲ့2021 February လစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်မှာတော့အမေရိကန်ရောက်လာတဲ့မြန်မာနိုင်ငံသားတွေကို TBS ယာယီခိုလုံခွင့် visa ထုတ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကဆုံးဖြတ်ခဲ့တယ်လို့ရွှေပြောင်းအခြေချလာတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေသူဒေါက်တာရိုဒင်းငါကပြောပါတယ
်နိုင်ငံတနိုင်ငံကလူတစ်ယောက်ကဒီအမေရိကန်ကို visa နဲ့ passport နဲ့လာတယ်အမေရိကန်မှာနေစဉ်အတွင်းမှာသူ့နိုင်ငံကအာနာသိမ့်မှုဖြစ်တာတို့နောက်ပြဿနာအကြီးအကျယ်ပေါ်လို့အဲ့ဒီနိုင်ငံသားတယောက်ကသူ့နိုင်ငံကိုမပြန်နိုင်ဘူးဆိုတဲ့အခြေအနေမှာအမေရိကန်အစိုးရကနေဒီ TPS ပေါ့ Temporary Protected Status ကိုပေးမယ်ဆိုပြီးတော့အဲ့ဒီအခြေအနေနဲ့ပေးတဲ့သဘောမျိုးဖြစ်တယ်။တခါပေးရင်တစ်နှစ်ခွဲပေါ့နော် 18 လသူတို့ပေးတာဖြစ်တယ်
။ California ပြည်နယ်မှာကျောင်းလာတဲ့တက္ကသိုလ်ကျောင်းသူမမ်မီကဘာလင်းကတော့မြန်မာနိုင်ငံမှာတနေ့တခြားဆိုးရွားလာတဲ့အခြေအနေတွေကြောင့်သူ့ရဲ့နိုင်ငံတကာကျောင်းသားဗီဇာကနေ TBS ဗီဇာကိုပြောင်းလျှောက်လိုက်တာလို့ပြောပါတယ်
။ဆိုတာနိုင်ငံမှာဘောလို့စစ်တီဖြစ်နေပြီးတော့ခုချိုရလည်းအဲ့လိုမျိုးအမ်တမီးရောရဲ့ session နှစ်ကနေပြီးတော့အဲ့လိုအသက်30ကျော်လောက်ထိအဲ့လိုစစ်မှုထမ်းဖို့ခေါ်ရစာရေးပါလေရှိနေရောခါကြတော့မြန်မာနိုင်ငံကိုမပြန်ရဲတော့ပါပေါ့။TBS ကိုလျှောက်ဖြစ်သွားတယ်ပြီးတော့ဒီမှာလည်း international student status ကိုဖြတ်ပြီးတော့ TBS status နဲ့နေလို့ရတယ်အဲ့ဒါအကြောင်းမလို့ပေါ့ပြီးရင် TBS နဲ့လည်းအဲ့လို travel document ကိုလျှောက်ပြီးတော့အမှန်တကယ်လွှဲရင် internet country ပါလေပြီးသွားလို့ရတယ်အဲ့လိုလျှောက်ပြီးတော့စိတ်လုံထုံမှုလည်းရရယ်ကာဝယ်လည်းရရယ်ပြီးတော့ခါကြတော့အလုံးလုံးဖွင့်လည်းရပါတော့ကျေးဇူးတင်တယ်ပေါ့ဖြစ
်အမေရိကန်နိုင်ငံကိုအလယ်ပတ် visa နဲ့ရောက်လာပြီးအမေရိကန်မှာဘာကြောင့် TBS visa လျှောက်ဖြစ်သွားတယ်လဲဆိုတာပြောလာသူကနယူးယောက်မြို့ကကိုသူရတိုက်ထွန်းပ
ါဒီ TBL လျှောက်ခြင်းကတော့ဒီကိုနိုင်ငံမှာလည်းအာဏာသိမ်းပြီးတော့နိုင်ငံရေးပြဿနာတွေလည်းရှိနေတယ်ပြီးတော့ကိုနိုင်ငံကိုလည်းပြန်မှုကအနေအများနေဆိုတော့အမေရိကန်နေပြီးတော့အထောက်ကူပေးရပါတော့နော်အဲဒါကြောင့်လည်းကျွန်တော်တို့ကဒီနေရာထဲမှာအကျုံးဝင်တဲ့အတွက်ဒါလျှောက်ခြင်းဖြစ်ပါတယ်ကျွန်တော်တည်တဲ့လူတွေမှာဆို visit နဲ့ပြီးတော့ကျောင်းသားနဲ့ဝင်လာပြီးတော့မှ TBS ကောင်းတဲ့လူတွေလည်းရှိရဲဟိုမြန်မာပြည်ပြန်မှုအခက်အခဲဖြစ်ပြီးတော့အဲ့ဒါအပြင်တော့ဒီဟိုဖုန်ကြီးတွေဆိုရင်တော့ဒီဘာသာရေးဖီဇာနဲ့ဝင်လာပြီးတော့မှဒီ TBS ကိုပြောင်းလိုက်တဲ့ဖုန်ကြီးတွေလည်းရှိပါတယ်ကျွန်တော်တို့အခုလိုမြန်မာပြည်မှာအခက်အခဲဖြစ်နေတဲ့အချိန်မှာအမေရိကမှာလုံလုံခြုံခြုံနဲ့ဟိုဒီလိုနေခွင့်ရတယ်ပေါ့နော်အဲ့ဒါကြောင့်ဒီဂျိုးဘိုင်ဒန်ဆိုရပေးတဲ့ဟို TBS status အတွက်ကိုအများကြီးကျေးဇူးတင်စရာရှိပါတယ်
2021 February လမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ချိန်အမေရိကန်နိုင်ငံကိုခိတရောက်ရှိနေသူမြန်မာနိုင်ငံသား900ဝန်းကျင်လောက်ရှိတယ်လို့ရွှေပြောင်းအခြေချသူတွေကကူညီနေတဲ့အဖွဲ့တွေကပြောပါတယ်ပြည်သူ့သေတနာအဖွဲ့စစ်တမ်းတွေအရ2022ခုနှစ်တုန်းက TBS visa ခံစား권ရှိသူမြန်မာနိုင်ငံသား2120ကျော်ရှိခဲ့ရာက2024ခုနှစ်စည်းရုံးအရအမေရိကန်ကိုနောက်ထပ်ဝင်လာတဲ့မြန်မာပြည်တဲက9300ဟာ TBS visa လျှောက်ထားနိုင်ပြီးအကျိုးခံစား권ရှိမယ်လို့ဆိုပါတယ်လောလောဆယ်အမေရိကန်နိုင်ငံတဲကိုအမြဲတမ်းနေထိုင်권ဗီဇာမဟုတ်တဲ့အခြားဗီဇာအမျိုးအစားနဲ့ရောက်နေသူနိုင်ငံဆောင်ကလူဦးရေစုစုပေါင်းအကြမ်းများအဖြစ်22တန်းလောက်ရှိပြီးအဲ့ဒီတွေကမှမြန်မာနဲ့တချို့နိုင်ငံသားစုစုပေါင်း 1.2 တန်းလောက်ဟာ TBS ဗီဇာကိုရရှိတာဒါမှမဟုတ်ရှောက်ထားဖို့အကျိုးဝင်သူတွေဖြစ်တယ်လို့ပြည်သူ့သေတနာအဖွဲ့စည်းရုံးမှဖော်ပြထားပါတယ် TBS ဗီဇာရထားသူတွေဟာအမေရိကန်မှာခိုလုံခွင့်လျှောက်ထားနိုင်ပြီးအဲဒီကတဆင့်အမြဲတမ်းနေထိုင်권 Green Card နဲ့နောက်ပိုင်းမှာနိုင်ငံသားခံယူ권အဆင့်ထိလျှောက်ထားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီ2024ခုနှစ်နိုဝင်ဘာလကျရင်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေတာမို့သမ္မတအပြောင်းလဲတွေဖြစ်လာခဲ့ရင်ဒီလူဝင်မှုကြီးကြပ်ရေးမူဝါဒဟာလည်းအပြောင်းလဲတွေဖြစ်သွားနိုင်တယ်လို့ဒေါက်တာရိုဒင်းငါကသုံးသပ်ပါတယ
်အမေရိကန်နိုင်ငံရဲ့ policy အသည့်သမ္မတအပေါ်မှာလည်းရမ်းမူတည်ရဲပေါ့လေအဲသမ္မတ Trump ကအနိုင်ပြန်ရလို့ရှိခဲ့ရင်သူကတော့နိုင်ငံခြားသားဒီ immigrant တွေအပေါ်မှာတင်းမာတဲ့ဒီ policy သူ့မှာရှိတယ်ဆိုတော့ထပ်မတိုးပေးနိုင်တာလေလည်းဖြစ်နိုင်တယ်နောက် Biden သားဆက်ပြီးတော့နိုင်မယ်ဆိုလို့ရှိရင်အဲ Biden အစိုးရဘက်ကတော့အင်မီဂရန့်တွေကိုစာနာနာလည်းမှုရှိတဲ့သဘောထားရှိတဲ့အတွက်ထပ်ပြီးတော့တိုးနိုင်တဲ့အခြေအနေတွေရှိမယ်လို့ကျွန်တော်သုံးသပ်ပါတယ
် TBS visa အမျိုးအစားအတွက်လာဝကရဲ့ I-821 ပုံစံကိုဖြည့်ဆွက်လျှောက်ထားနိုင်ပြီးအလုပ်လုပ်ခွင့်ပါမစ်ကိုပါတပြိုင်တည်းလျှောက်ထားနိုင်တယ်လို့ဆိုပါတယ် TBS အတွက် $85 ပေးသွင်းရပြီးအလုပ်လုပ်ခွင့်ပါမစ်အတွက် $450 ပေးသွင်းရတယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရွှေဈေးဆန်ချိန်တင်ခုန်တက်လာချိန်ရွှေဆိုင်တချို့အေးအယူခံလိုက်ရတယ်လို့ဤဆက်သူတွေကပြောပါတယ်ရွှေတစ်ချက်သားကိုချက်45ဒိန်းကျော်အထိထိုးတက်သွားခဲ့ချိန်မှာဘိုးဘန်ကတော့ရွှေရောင်းဝယ်ရေးခွင့်ပြုလက်မှတ်မရှိတာနဲ့ညွှန်ကြားချက်မလိုက်နာတာကြောင့်အခုလိုအေးအယူရပြီးရွှေဈေးမတိမငိဖြစ်အောင်လုပ်သူတွေကိုအေးအယူသွားမယ်လို့ထုတ်ပြန်ပါတယ်ဒါပေမဲ့အေးအယူခံရသူတွေနဲ့ဤဆက်သူတွေနဲ့စီးပွားရေးသုံးသက်သူတွေကတော့တခြားအကြောင်းတွေကြောင့်ရွှေဈေးခုန်တက်တာမစီမဆိုင်ဒီအရေးယူတဲ့နေ့သုံးလာလို့ခဏဈေးချနိုင်ပေမဲ့နောက်ပိုင်းပိုဆိုးလာနိုင်တယ်လို့ထောက်ပြကြပါတယ်ကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ဒီရွှေရောင်းဝယ်ရေးခွင့်ပြုလက်မှတ်ဖြစ်တဲ့အဖိုးတန်သတ္တုရွှေရောင်းဝယ်ရေးအတိမတ်ပြုမှတ်ပုံတင်လက်မှတ်မရှိလို့မောင်ကိန်းနဲ့နယူတိုင်စင်တို့ရွှေဆိုင်ကြီးတွေပါဝင်ခုနှစ်ဆိုင်ကိုအရေးယူခဲ့တယ်လို့မြန်မာဘူဘန်ကဒီနေ့အင်္ဂါနေ့အပြည့်နှစ်ရက်နေ့ကကြေညာခဲ့ပါတယ်ဒီအသေးမှပြုခွင့်ပြုတဲ့လက်မှတ်လိုအပ်ချက်ကလည်းဆီယနာသိမ်းပြီးမှဖြစ်လာတာလို့စီးပွားဆောင်ကြီးကဲကတ်သူတွေကပြောပါတယ်ဒီလက်မှတ်မရှိတာနဲ့အဓိကရေးယူခံခဲ့ရတဲ့ရွှေဆိုင်တွေနဲ့နှိစက်သူတွေကလည်းဒီလိုအပ်ချက်အတွက်ကိုရှောက်ထားခဲ့ပေမဲ့ကြမလာသေးချင်အရေးယူခံခဲ့ရတာလို့အခုလိုရှင်းပြပါတယ
်ဟုတ်ပါတယ်ဒါကြောင့်ရှောက်ကြတာမကြလို့အဲ့ဒါကိုအလိုက်ရလို့အဲ့လိုပြောတာလေအရင်လုံလောက်လောက်ရှင်းအောင်ရှိပါတော့ကိုဒါလို့နောက်တစ်ခုရှောက်ခဲ့မှာအပေါ်ကရှင်အတော့ကြောင်းရောင်းတာပေါ့အဲ့ဒါရှောက်လို့ရှောက်ကြတယ်ရှောက်ကြတာတော့အဆပ်ဘူ
းဒီရှေးရောင်းဝယ်ခွင့်လက်မှတ်ကမြန်မာအနေနဲ့ FATF ခေါ်ကမ္ဘာငွေကြေးရာသွေးမှုစောင့်ကြည့်ရေးဖွဲ့နံပါတ်ပြည့်စင်တဲ့ပါခဲ့ပြီးAPG ခေါ်အာရှပစိဖိတ်ငွေကြေးခွာချမှုဖွဲ့စစ်ဆေးဖို့လိုအပ်ချက်အရစလုပ်ခဲ့ရတာလို့မြန်မာရွှေလုံးရှင်များအဖွဲ့ထွဲ့ဘက်တွင်မှုစီမံဦးကြည်စိန်ကရှင်းပြပြီးအခုလိုဆက်ပြောပါတယ်
အဲ့တော့အဲ့ဒီဟာအရင်ကံကရွှေတွေကိုရွှေဈေးတွေကိုကမောက်ကမဖြစ်စေရတဲ့အကြောင်းရင်းသို့မဟုတ်ငွေကြေးတွေကမောက်ကမဖြစ်စေရတဲ့အကြောင်းရင်းကိုသူကကြီးကြပ်ချင်လို့အဲ့ဒီတော့ ABG ကစတာတဲ့ဟာကိုဆောင်ရွက်ချင်လို့သူတို့ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေမှာပါတယ်အခုပါတော့အဲ့ဒီအချိန်မှာခုနကပြောလို့အစိုးရဒေတာတွေတောင်းချင်မှာဘူးမှလည်းမပို့
ဒါပေမဲ့အခုဘိုဘန်ရဲ့ရေးယူတဲ့ထုတ်ပြန်ချက်ထူးခြားချိန်ကိုတော့အမည်မဖော်လိုတဲ့စီးပွားရေးသုတေသီကအခုလိုရှင်းပြပါတယ
်ဒါတော့ဘိုဘန်ကနေပြီးမှဒီရွှေစီးတက်နေတဲ့ချိန်မှာပြင်ညာချက်ထုတ်ခဲ့လိုက်တဲ့ဟာပေါ့နော်ဆိုတော့ဒီရွှေလေးချောင်းပြန်ကြည့်မယ်ဆိုရင်ကမန်ချက်စတာ16ယူနီမှာပဲပေါ့နော်မြန်မာနိုင်ငံမှာရွှေရွှေဆိုင်တွေကသူတို့သတ်မှတ်ပြီးထားတယ်သတ်မှတ်စည်းတုံးနဲ့အလုံးရောင်းမလို့ကြဘူးရွှေစီးတွေအတင်းချထုတ်တယ်အဲ့တော့အဲ့သူအတင်းချထုတ်တဲ့အတွက်သူတို့ဒီဆိုင်တွေကိုစစ်ဆေးမယ်ဆိုပြီးတော့မှမန်ချက်စတာ16ယူနီကနေပြီးသူတို့ပြင်ညာချက်ထုတ်ထားတာလည်းဘိုဘန်နေထုတ်ထားတာလည်းရှိရပေါ့
ဒီနေရာမှာရွှေဈေးတက်ရခြင်းအဓိကအကြောင်းရင်းကဒီအတိမတ်ပြုလက်မှတ်နဲ့အရေးယူတာတွေနဲ့မဆိုင်ပဲတခြားအကြောင်းတွေကြောင့်လို့အမည်မဖော်လိုတဲ့စီးပွားရေးသုံးသပ်သူတို့ကထောက်ပြပါတယ
်။ကမ္ဘာရွှေဈေးကကမ္ဘာဒေါ်လာဈေးနဲ့ချိတ်ထားတယ်။အဲ့တော့ဒေါ်လာတက်ရင်ရွှေကတက်မှာပဲလေ။တကယ်လို့ကမ္ဘာရွှေဈေးထက်မြန်မာနိုင်ငံရွှေဈေးကအောက်ကိုကျသွားရင်ကမ္ဘာလာပြီးတော့ဒေါ်လာပြည့်ရွှေတွေအကုန်ပွဲသွားမှာပေါ့။ကမ္ဘာရွှေဈေးထက်မြန်မာရွှေဈေးကမြင့်နေတယ်ဆိုရင်ကမ္ဘာလာပြီးတော့ရွှေတွေလာရောက်သွားမှာပဲလေ။ဆက်ဆက်နေတယ်အထက်ကဖြစ်နေတဲ့ပြဿနာကလက်ဆက်ကုန်သွယ်မှုတွေမရှိဘူးဒီရာလူလူပုံပြင်းနဲ့ရေအားနဲ့ဆက်ကမလုံလောက်တဲ့ခါမှာဒီဇယ်ဓာတ်ဆီဝယ်ရတဲ့ပမာဏကပိုကြီးလာတယ်ဆက်လက်နဲ့ပစ္စည်းဝယ်ရတာပိုကြီးလာအဲ့တော့လဲထွက်နေတဲ့ခါကျညီမငွေကြက်ငွေကပိုရိုက်ထွက်သွားတော့ကျသွားတဲ့တန်ဖိုးအလိုက်ဒေါ်လာတက်လာတယ်ဟို2021ဖေဖော်ဝါရီလလေဒီအချိန်ထိဆိုရင်ဒေါ်လာက percentage 150ရာခိုင်နှုန်းတော့တက်သွားပြီဒီတော့ဟိုရွှေဈေးကလည်းအဲ့လိုပဲတက်မှာပဲပေါ့နော်
အဲ့ဒီတော့အခုလိုရွှေဈေးတက်ချိန်အခုလိုရေးယူတာနဲ့ဆက်ဆက်နိုင်မှုကိုတော့ရွှေလုံငန်းရှင်အဖွဲ့ချုပ်ကဦးကြည်စိန်ကအခုလိုဆက်ရှင်းပြပါတယ
်ရွှေဈေးကလည်းကြံပြပြောမယ်ဆိုခုရုပ်ချက်ကြည့်ရင်တော့36လောက်ကနေပြီးတော့ဒီဘင်းဝေလင်းတော့အဟာကြောင့်တက်သွားတယ်ကမ္ဘာဈေးတက်တယ်ဒီနေ့ကတက်သွားတာအခု55တက်တယ်3000ဒီတက်တယ်အဲ့ဒီနေ့ပြန်60ပြန်ချနေအခုကျွန်တော်သိကြလားဆိုရင်ဒါက53ဒိန်းနဲ့3000လောက်ဒီပြန်ချ3000လောက်ပြန်ချသွားတယ်ဒီရက်ပိုင်းမှာဒီနေ့ရက်အတွင်းမှာအရင်တော့ရွှေလုံငန်းရှင်တွေကိုဒါတွေဒါတွေဆောင်ရွက်ကြမယ်ဆိုအစိုးရညင်သာစွာနဲ့စီရင်တာဒါပေမဲ့မလိုက်နာတဲ့အပြင်ကိုရွှေဈေးတွေကဒီလိုကြီးဒီလိုကြီးတက်နေတဲ့အခါကျတော့ပြန်သုံးတက်တော့အဲ့ဒီခုနပြောတဲ့တက်တူလုံငန်းလိုက်ရှင်ရှောက်ထားတဲ့လူအားနည်းနေအဲ့မှာစီရင်ဖို့မရဘူးဖြစ်နေဒါတွေခောက်လို့မရဘူးဖြစ်တော့အဲ့ဘက်ကိုပြန်ချက်လိုက်တာ
အခုလက်ရှိရေးယူတာရဲ့နောက်ပိုင်းအကျိုးဆက်ကိုလည်းစီဝိုင်းသုံးသက်သူကအခုလိုဆက်ထောက်ပြပါတယ
်ဟိုအဝလိုက်ဖန်တော့မှောက်ကိုစစ်ကဆင်းတော့ပါပေါ့ဒီလိုပဲဖြစ်နေပါပဲအဓိကကအကုန်သွဲလုပ်ငန်းတွေပြန်ဖွင့်ဖို့ငြိမ်းချမ်းရဖို့ အကုန်ချစ်သမျှနေဆန်းကိတ်မှန်သမျှအကုန်ပြန်ပွင့်မှုကိုရီလည်းစိုက်ပြိုးရေးမွေးမြူရေးကုန်ထုတ်လို့စွမ်းအားတွေကိုဟိုပြပြဝဝပြန်လဲလက်ဖတ်ဖို့ဆိုတာဟာကတော့တကယ် main reason ပေါ့နော်အဲ့ဒါလေးကိုမလုံနိုင်ပဲနဲ့ဆိုလို့ရှိရင်တော့အခုလက်ရှိဒေါ်လာဖမ်းတယ်ရွှေဖမ်းတယ်ဆိုတာဟိုစင်ဖမ်းတယ်ကြားဖမ်းတယ်ဆိုသလိုပါပဲအကုန်လုံးခဏနေတော့လဲပြီးရင်နောက်ထပ်တစ်ခါထက်တယ်ဒါလိုပဲဖြစ်နေမှာပါ
ကြာပြီမဲ့အခုရည်ရွယ်မှုမှာကလူတွေကိုဖမ်းတာတော့မရှိပဲလိုင်စင်ပြန်ပိတ်တာသာရှိပြီးဒီရွှေရောင်းဝယ်ခွင့်အတိမတ်ပြုလက်မှတ်ကိုသာပြန်လျှောက်လို့ရပြီးရင်လိုင်စင်ပြန်လျှောက်ပြီးရောင်းဝယ်ပြန်လည်လို့ရမှာပါလို့ရွှေလုံလက်ရှင်အဖွဲ့ချုပ်ကဦးကြည်စင်ကရှင်းပြပါတယ်ခင
်ဗျ။အန်နီညိုဖြစ်စဉ်ကြောင့်ရာသီဥတုပူပြင်းလာတဲ့အတွက်မန္တလေးတိုင်းမေရယာမြို့ကဆစ်ပေးရှောင်တွေဖျားနာနေပါတယ်။အပူချိန်မြင့်တက်ပြီးနောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေကိုလည်းသတိပြုသင့်တယ်လို့မိုးစလာတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစုံမှုချော်ကပြောပြပေးပါမယ်ရှင
်။ El Niño ဖြစ်စဉ်ကြောင့်ရာသီဥတုပူပြင်းလာတာနဲ့အမျှမန္တလေးတိုင်းမရယာမြို့နယ်ထဲမှာစစ်ပေးတိမ်းရှောင်နေရတဲ့ဒေသခံတွေမှာဖျားနာတာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်းမာနေပြီးစစ်တပ်ရဲ့နေမြေရှင်းလင်းတာတွေကြောင့်မန္တလေးတိုင်းမရယာမြို့နယ်ထဲမှာစစ်ပေးဒုက္ခသည်တထောင်နီးပါးတောတောင်တွေထဲမှာခိုးအောင်းနေရပါတယ်။ပြည်တွင်းစစ်ပေးဒုက္ခသည်တွေဖျားနာနေတဲ့အခြေအနေနဲ့ပတ်သက်လို့မရယာမြို့နယ်သတင်းတာဝန်ခံကအခုလိုပြောပါတယ်
။ဖျားနာတော့ရှိရဲ့ဒီပြည်သူတွေလည်းဖျားနာနေရတဲ့မြို့တွေရှိရဲ့ပေါ့နော်စစ်ပေးဆောင်တွေထဲမှာရာသီဥတုကြောင့်လို့ပဲပြောအောင်ပေါ့နော်ရာသီဥတုအခုချိန်မှာအပြောင်းလဲလဲဖြစ်တယ်ပြီးတော့ဒီဟိုဒီဘက်မှာဆိုရင်ပေါ့နော်ညာကင်းမှာအေးရဲ့အနေထားရှိရဲ့ပေါ့နော်အဲ့ကျင်းဒီရဒီမှာကျွန်တော်မလက်ခင်ဒီကျွန်တော်တို့ခုနှစ်နှစ်လောက်ဆိုရင်စပြီးတော့ပူပြီးတော့ပူပြီးတော့အဲ့လိုရတဲ့လူပြောင်းလဲမှာကျွန်တော်ဖြာမှန်နေရတဲ့နေသားတွေရှိပါတယ်ဟုတ
်နာမကျန်းသူတွေကိုတော့မတရားအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကကျမ်းမာရေးစောင့်ရှောက်မှုပေးတာတွေရှိတယ်လို့လည်းပြောပါတယ်အချို့ဒေသခံတွေမှာစစ်တပ်ရဲ့စစ်ဆေးတာတွေကြောင့်မြို့တက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်အခုလို El Niño ဖြစ်တာကြောင့်လာမယ့်ရက်ပိုင်းအထိအပူချိန်ဆက်လက်မြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကပြောဆိုထားပါတယ်။ပူပြင်းတဲ့ရာသီဥတုနဲ့အတူနောက်ဆက်တွဲလေပြင်းတိုက်ခတ်တာမိုးရွာသွန်းပြီးမိုးသီးကြွေတာတွေကိုလည်းသတိပြုသင့်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနကပြောရေးဆိုခွင့်ရှိသူဦးလာထွန်းကပြောပါတယ်။ El Niño
ရဲ့ဇလဗေဒရတော့အာမိုးရွာသွန်းမှုနဲ့အဲမိုးရွာသွန်းမှုနဲ့တော့သူရဲ့နေပြင်းတယ်သမီးအရရောက်ပြီမြင်လာရတော့ရတဲ့အမီလိုကြောင့်ငါတို့မျိုးရောင်းနေလို့ရာမေးရတဲ့တွင်နည်းနည်းတော့စီရနည်းနည်းတော့ဖတ်တော့ပူပြန်တဲ့တိုင်လေးမိုးတိမ်ကောင်းလေးဖြစ်တယ်အဲ့ဒီမိုးတိမ်ကောင်းလေးကနေဖြစ်တဲ့ဒီနည်းတော့ရောင်းပူပြီးကြွေတာပုံထိပ်ကျုံးလာတာလေးပူနေဆက်ဆက်တဲ့မိုးလေသာဖြစ်စို့
ပြီးခဲ့တဲ့မေလ22ရက်နေ့ကလည်းချင်းပြည်နယ်မင်းတပ်မျိုးနယ်ထဲမှာအချင်းအခါမဟုတ်လေပြင်းတိုက်ခတ်ပြီးမိုးရွာသွန်းတာကြောင့်ရာနဲ့ချီတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရပါတယ်နေအပူချိန်မြင့်တက်တာနဲ့ပတ်သက်လို့ကျမရေးဝန်ကြီးဌာနကလည်းအေးမြတဲ့အရေးထဲနေတိုင်းပြီးကိုလက်လှုပ်ရှားမှုတွေလှုပ်တာကိုရှောင်ကျဉ်ဖို့သတိပေးချက်ထုတ်ပြန်ထားပါတယ
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။မကြခင်မှာတော့သတင်းဖတ်ဆင်ခဏတွေကိုနားဆင်ချရမှာဖြစ်ပါတယ
်။ VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောအဖြစ်နဲ့ VOE ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOE မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလောတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ဗျရှင် VOA American အသံရ2024ခုနှစ်ဧပြီလ4ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတုံမီတန်24:50တိကျကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဂျန်စီနဲ့အားကစားအစီအစဉ်တို့ကိုမကြာခင်မှာနားဆင်ရပါမယ်အခုရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်မကြာသေးခင်ကစစ်ကောင်စီချင်းပတဲ့တပ်မတော်နေအခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအင်အားကြီးနိုင်ငံတချို့မြန်မာပြည်တွင်းရေးမှာဝင်ဆွက်နေတဲ့ဆိုပြီးအမေရိကန်နဲ့တရုတ်တို့ကိုစောင်းမြောင်းပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲရုရှားစစ်ဖက်ရရှိကြီးတွေကိုတော့ချီးမြှောက်ဂုဏ်ပြုခဲ့ပါတယ်။ရုရှားနဲ့စစ်ကောင်စီတို့ရဲ့ပုံမနီးကပ်လာတဲ့ဆက်ဆံရေးအခြေအနေကိုအခုသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမမြသဇင်အောင်ကဦးကျော်စံသားကိုမေးမြန်းဆွေးနွေးတင်ပြထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဟုတ်ပြီ
ပြီးခဲ့တဲ့တက်မနော်နေ့တုန်းကဒီရုရှားစစ်အရာရှိတွေကိုဂုံနူးဆောင်ပွဲတစိမ့်တွေပေးတာကိုတွေ့ရပါတယ်ဒါကဘလောက်ထူးခြားမှုရှိပါလဲ
ထူးခြားပါတယ်ဒီဂုံနူးဆောင်ပွဲပေးတာကတော့အစိုးဒီအစင်းတန်းအဖျင်းပေါ့လေဒါ symbol ပေါ့ symbolically လေးကြီးပါတယ်ဘာရဲ့အစဉ်သဏ္ဍာန်ဘာရဲ့စင်ရီတလဲဆိုတော့ရုရှားပေါ်မှာစစ်ကောင်စီကဘလောက်ပီကူအားထားမှုရှိရဲဆိုတာကိုပြသလိုက်တဲ့သဘောပါပဲအဲ့ဒါတဖက်ထက်မှာပဲတစ်ဆက်ထက်မှာပဲရုရှားဘက်ကလည်းပြန်ပြေးတယ်တွေ့တယ်အဲ့ဒီဗိုလ်ချုပ်မှုကြီးမြောင်းလာတယ်ဆိုတော့နှစ်ဖက်ဟာဘလောက်ချစ်ခင်မှုရှိရဲဆိုတာကိုဖော်ထုတ်ခြင်းဖြစ်တယ်အပိုးပြီးတော့ဒီကိစ္စပေါ်လင်းသွားတာကတော့သူ့ရဲ့မိန်ကွန်းပြောတယ်တက်မတော်နေအဲ့ဒီမိန်ကွန်းထက်မှာဗိုလ်ချုပ်မှုကြီးမြောင်းလာကအင်အားကြီးနိုင်ငံတချို့ကသူ့ကိုပုံကန်တဲ့အင်အားစုကိုကူညီအပ်နေရတဲ့နှီးမျိုးမျိုးပြောတော့အင်အားကြီးနိုင်ငံတွေဆိုပြီးတော့ရှုတ်ချပြောတာဟာတရုတ်နဲ့အမေရိကန်ကိုပြောတာပါပဲနာမည်မတက်ရုံငါလွယ်လို့အဲ့လိုရှုတ်ချရတယ်ဆိုတော့သူတို့နိုင်ငံကိုရှုတ်ချရတဲ့တစ်ချိန်တည်းမှာပဲရုရှားကိုလိုမြောက်ပဲဆိုတော့ရုရှားဟာဘလောက်ထိသူတို့အတွက်အရေးကြီးနေဆိုတာပြသလိုက်တာဖြစ်ပါတယ်အင်မတန်ထူးခြားပါတယ်ဒီဟာကတော့လူတွေကဟောရုရှားနဲ့စစ်ကောင်စီဟာပူပြီးတော့ချစ်ခင်ကြီးနေနေရပါလားဆိုတာဒီကိစ္စမှာပူပြီးပေါ်လွင်လာစေတယ်လို့ယူဆပါတယ်
ဒါပေမဲ့လက်ရှိမှာစစ်ကောင်စီကိုကူညီနေတာကရုရှားအပြင်တရုတ်လည်းရှိပါတယ်တရုတ်ကျတော့ဒီလိုမျိုးဟိုဂုံပြူတာမတွေ့ရပါဘူးဘာကြောင့်မလဲ
တရုတ်ကဂုံပြူဖို့နေနေတာကစောစောကပြောသလိုဆုတ်ချတဲ့အထက်မှာတရုတ်ကဘာထည့်ပြီးတော့ဆုတ်ချထားတဲ့သူဒူတောင်းရံသူကိုဒီအပြည့်ရဲ့ဆိုပြီးတော့ပုံမှန်သူကိုအပြည့်ရဲ့ဆိုပြီးတော့ဘာကြောင့်လဲဆိုတော့တရုတ်ကရုရှားလောက်စစ်ကောင်စီရဲ့အားထားလုပ်တဲ့လူမှုပါဘူးတရုတ်ကသူတို့မယုံမှားဘူးတကယ်တော့ဒါမတက်ဘူးဒီပေါ်လေမပေါင်းမဖြစ်လို့ပေါင်းရတဲ့သဘောသာဖြစ်ပါတယ်တရုတ်ကသူတို့ပုံမှန်ဘယ်လိုလုပ်နေလဲဒါတိုင်းရင်းသားတွေကနေကစားပြီးတော့စစ်ကောင်စီကိုလူချင်းလူဆွဲခိုင်းနေတယ်ဆိုတော့စစ်ကောင်စီကသိတယ်အဲ့ရင်တရုတ်ကသူကမတိုက်ပါဘူးသို့တော်လည်းပဲတရုတ်ကမလှမ်းရဲလို့သာသူကလက်သင့်ခံနေရတာဖြစ်ပါတယ်ဆိုတော့ရုရှားနဲ့တော့မတူဘူးပေါ့လေရုရှားကတော့စစ်ကောင်စီကိုတစ်ဖက်သက်ပုံအောင်ပြီးတော့ထောက်ခံနေတယ်ဆိုတဲ့သဘောတွေ့ပါတယ်အဲ့ရင်ရုရှားအကူအညီတရုတ်အကူအညီဟာလည်းမတူညီနိုင်ဘူးရုရှားကိုသူတို့အကူအညီတရုတ်ကိုလည်းအမကူဘူးမယုံမကြည်ဘူးမှန်သာပေါင်းစင်းဆက်ဆံနေရတဲ့ဆိုတဲ့ပေါ်လွင်ပါလေဒီဟာ
တကယ်တမ်းပြောမယ်ဆိုရင်ကဒီမြန်မာကတရုတ်အတွက်ပို့ပြီးတော့မဟာဗျူဟာရဟိုအရေးပါတဲ့နေရာမှာရှိတယ်မဟုတ်ပါဘူးလားဘာကြောင့်ရုရှားလောက်မကူညီရပါလဲ
တရုတ်ကဘာကြောင့်မကူညီလဲဆိုတော့မြန်မာနိုင်ငံဟာတရုတ်အတွက်အရေးကြီးတာဟာ geopolitics ပေါ်လေပထဝီနိုင်ငံရေးရနိုင်ငံတည်ရှိမှုကြောင့်အရေးကြီးတာပါပထဝီအရတရုတ်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘင်္ဂလားပင်လယ်ဘက်ကို trip ဖို့အတွက်မြန်မာနိုင်ငံကိုဖြတ်ရမယ်။ဒါမြန်မာနိုင်ငံရဲ့တည်ရှိမှုအရေးကြီးတာစစ်ကောင်စီကအရေးကြီးတာမဟုတ်ဘူး။ရုရှားအတွက်စစ်ကောင်စီကပထဝီနိုင်ငံရေးအရာအပြင်စစ်ကောင်စီကပူပြီးတော့အရေးကြီးတယ်။ဥပမာအဖြစ်သူတို့ရုရှားကိုစစ်ကောင်စီကရုရှားကျူးကျော်မှုယူကရိန်းကိုကျူးကျော်တော့စစ်ကောင်စီကထောက်ခံတဲ့ဆာဂျာပါပါအာရှနဲ့မှတိုင်နိုင်ငံနဲ့ဒီမှာလည်းထောက်ခံတဲ့နိုင်ငံနည်းနည်းလေးထဲမှာစစ်ကောင်စီပါတယ်။သို့မဲ့မြန်မာနိုင်ငံမှာသာစစ်ကောင်စီမဟုတ်ဘဲဒီမိုကရေစီဆိုတာတစ်ခုခုဆိုရင်ထောက်ခံမှာမဟုတ်ဘူး NUG တောင်မှပဲရုရှားယူကရိန်းကိုကြည့်ရတော့ကုလသမဂ္ဂမှာဆုတ်ထားတဲ့အထက်မှာပါတဲ့ NUG ကလက်ခံထားတဲ့ကိုယ်စားလှယ်ကမြန်မာကိုယ်စားလှယ်အဲ့လိုပြောသွားတယ်ဆိုတော့ရုရှားကိုထောက်ခံတာဟာစစ်ကောင်စီကထောက်ခံတာဆိုတော့ရုရှားအတွက်စစ်ကောင်စီဒီအစိုးရကိုနိုင်ကအရေးကြီးနေတယ်တရုတ်အတွက်ကြတော့စစ်ကောင်စီကရင်းပြူဘယ်အစိုးရတက်တဲ့မြန်မာနိုင်ငံတည်ရှိနေတဲ့ဖက်ကလည်းသူကတော့မြန်မာနိုင်ငံကိုခွာကျော်နေပြီးတော့ထွက်ပေါက်ရအောင်လုပ်နေမှာသူအကျိုးစီးပွားအတွက်လက်ပတ်ပြီးတော့သူကစားနေမှာသာဖြစ်ပါတယ်ဆိုတော့စစ်ကောင်စီနဲ့တိုင်းပြည်ပေါ်လေဘယ်ဟာကိုအလေးထားလဲဆိုတာကြွားပါတယ်ရုရှားကစစ်ကောင်စီကိုအလေးထားတယ်တရုတ်ကနိုင်ငံကိုအလေးထားတာဖြစ်ပါတယ်ဆိုတော့ဒါရုရှားကဒီလောက်တရုတ်ကလည်းပဲမကူညီဘူးလို့ပြောနေမှာတယ်
ဒီတော့မြန်မာနဲ့ပတ်သက်ပြီးတော့တရုတ်နဲ့ရုရှားချမ်းမှာပြဿနာမတက်လာနိုင်ပါဘူးလား
သူတို့အထက်မှာတော့လုံးဝဒီမြန်မာနိုင်ငံကိုပိုင်ချင်တာကတော့ဒီကြီးစိုးချင်တာကတော့တရုတ်ကပူပြီးကြီးစိုးချင်တာပါသို့တော်လည်းပဲဒီ CAP ရဲ့ခမဗီယက်နမ်ရုရှားရဲ့အဓိကခြေကုပ်စခန်းစစ်တောင်အစမှာရှိနေတဲ့နေရာဗီယက်နမ်ပက်ထွက်သွားတယ်။အမေရိကန်နဲ့လည်းဆက်ဆံတဲ့ဗီယက်နမ်ဟာသိအကူမရတော့တဲ့အချိန်မှာမြန်မာနိုင်ငံဒီရုရှားနဲ့သိအကူရတဲ့ခြေကုပ်စခန်းဖြစ်လာစစ်ကောင်စလက်တမှာဆိုတော့ဒီကိစ္စမှာရုရှားကတော့ပူပြီးတော့ခြေကုပ်ထားမယ်ဆိုတော့တရုတ်ကမကျေလည်မှုတော့စိတ်ထဲမှာရှိမှာပဲသို့တော်လည်းပဲသူတို့နှစ်နိုင်ငံရဲ့ဘုံအကျိုးစီးပွားအဓိကပါလို့ဆိုတော့အမေရိကန်ကိုဆန့်ကျင်မှုပဲဖြစ်တယ်။အမေရိကန်နဲ့တရုတ်ဟာnon conflict tension ပေါ်လေစိတ်ပြင်းထန်တယ်ပဋိပက္ခတော့မဖြစ်ဘူးလားတင်းမှမှာစိတ်ပြင်းထန်တယ်ဆိုတော့အဲ့ဒီပြင်းထန်တဲ့ထရနီလောင်ရုရှားနဲ့အမေရိကန်ကြတော့ conflict ပါတဲ့တင်းမှမှာစိတ်ဖြစ်နေဆိုတော့ရုရှားနဲ့တရုတ်နှစ်ခုလုံးအတွက်အမေရိကန်ဟာအဓိကဘုံ target ဖြစ်နေတယ်ဆိုတော့ကမ္ဘာကြီးမှာလက်ရှိအခင်းအကျင်းကလည်းကမ္ဘာနိုင်ငံအခင်းအကျင်းကလည်း monopolar system ပေါ်တနင်္ဂနွေကလည်းဒီအုပ်ထားတဲ့ကမ္ဘာအခင်းအကျင်းအမေရိကန်ကဒီအစင်းတန်းကိုလက်မလွတ်ချင်ဘူးစီမတ်သူအနိုင်ရခဲ့ပြီးတာကမ္ဘာအခင်းအကျင်းကိုအမေရိကန်သူပဲချဲလက်ခြင်းတဲ့သဘောရှိတယ်။ဆိုဒီဟာကိုတရုတ်နဲ့ရုရှားတို့ကဖျက်ပိုက်ခြင်းနဲ့မာတီပူလာအဲ့လိုဖြစ်သွားစေခြင်းနဲ့အမေရိကန်တနင်္ဂနွေထဲမှာမရှိစေခြင်းဘူး။အဲ့ဒီသူတို့ပြန်ကြတာဖြစ်လို့ဆိုဒီအမေရိကန်ကိုချိုးနှိမ်ရအရေးမှကြတော့တရုတ်ကရုရှားကိုနှစ်နိုင်ငံလုံးသဘောတူညီတဲ့အတွက်ကြောင့်ဒီလောလောဆယ်မှာတော့မြန်မာကိစ္စကိုသူတို့ထိတ်တန့်တင်ပြီးတော့နိုင်ငံကြပြည်ပခန့်မရှိဘူးလို့ပြောမှဖြစ်ပါတယ
်။နောက်တစ်ခုကပါဒီ American Congress ကနေပြီးတော့ Burma Act အရာပေါ့နော်။ဟိုမြန်မာနိုင်ငံကိုပေးမဲ့အကူအညီက120တန်းဆိုပြီးတော့သိရပါတယ်။အဲ့တော့ဒါကဘယ်လောက်ထိထိရောက်မှုရှိပါလဲ။ရုရှားကစစ်ကောင်စီကိုပေးနေတဲ့အကူအညီနဲ့နှိုင်းရှင်မယ်ဆိုရင်ရောဘယ်လိုအနေထားရှိပါလဲ
။လုံးဝမရှင်းသာပါဘူး။ရုရှားပေးတဲ့စစ်ကောင်စီနဲ့အမေရိကန်ပေးတဲ့အကူအညီ120တန်းလား။အဲ့ဒီ120တန်းမှာအဓိကကတော့စစ်ပြေးဒုက္ခတွေပေါ့လေနိုင်ငံနေဆက်ကိုထွက်ပြေးရတဲ့စာနာမှုအကူအညီလိုအပ်တဲ့လူတွေကိုအများကြီးပေးမှာတမန်80ကျော်လားအဲ့လောက်ခွဲပေးတယ်။ကျန်တာကလည်းဒီမိုကရေစီနဲ့လူခွေးဆိုင်ရာဖက်ဒရယ်စ်နဲ့ဆိုင်ရာသူတို့ရဲ့ knowledge ပေါ့လေသူတို့အသိပညာလေ့ကျင့်ပေးမှုတွေသာဖြစ်တယ်။ non lethal လို့ဆိုရနေမှာအစီအကာအကွယ်ပေးတာမပါဘူးဆိုတော့ဒီဟာသိထရောက်တဲ့အကူအညီရောပူပါဦးဒါကြီးကလက်မထောင်ပြီးတော့ဟေးအမေရိကန်ကတော့ပေးတဲ့အကူအညီဆိုပြီးတော့ဒါနဲ့ပြောလို့မရတဲ့အကူအညီပါသို့သောရုရှားပေးတဲ့အကူအညီကသိများပြပါရယ်ရုရှားနဲ့မြန်မာစစ်ကောင်စီဆက်ဆံရေးကိုကဏ္ဍ၄ခုခွဲပြီးတော့ပညာရှင်တွေသတ်မှတ်ကြပါရယ်ပထမဆုံးတစ်ခုကတော့ diplomacy ပေါ့လေစံပန်ကြီးကစောစောကပြောခဲ့တယ်လို့ယူကရိန်းကိုရုရှားကြည့်ကြော်တယ်မြန်မာကထောက်ခံတယ်ခုနှစ်ကောင်ပဲရုရှားကလည်းပဲမြန်မာနိုင်ငံကိုကြတော့ကုလသမဂ္ဂအကူအညီပေးတယ်ဆိုတော့အဲ့ဒါသိအရေးကြီးတယ် Now defenseဒီရလနေတဲ့အများကြီးအကူအညီပေးတယ်တစ်ဖက်သားပေးနေတာနော်ဒါကြောင့်သူတို့ဆန့်ကျင်လို့တော့မပေးဘူးနောက်ပြီးတော့ energy အခု nuclear energy on people တို့သူတို့ပြင်ထန်လုပ်နေကြတယ်နောက်ပြီးတော့ commerce and tourism အဲ့ဒါတွေလည်းလုပ်နေကြတယ်ဆိုတော့ရုရှားကပေးတဲ့အကူအညီကအဆမတန်များပြပါတယ်အမေရိကန်ကပေးတဲ့အကူအညီကတော့သိပ်ပြီးတော့မဆူဆောက်တာဖြစ်ပါတယ်ဆိုတော့ရုရှားပေးတဲ့အကူအညီကြောင့်စစ်ကောင်စီကဒီလောက်ထိရပ်တည်နေတယ်လည်းပြောရမှာဖြစ်ပါတယ်ဒါကသိအရေးကြီးပါကွာပါတယ်သိနှိုင်းရှင်လို့မရအောင်ကွာပါတယ်ဟာ
ဘိုးချုပ်မူကြီးမေအောင်လှိုင်ကတော့ထည့်ပြောသွားတာကသူ့လက်ထက်မှာစီးပွားရေးကဥမွန်လာတယ်လို့တောင်ပြောသွားပါတယ်ဒီတော့ဒီပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေကဘာမှမထိရောက်ဘူးဆိုတဲ့သဘောပါလား
လူတို့ကပြောကြတယ်အဲ့ဒါဂျွတ်ကော့စီရတယ်လားနေလုံးမကြီးရကောက်ဆိုတာဥမွန်လာဆိုပဲကနစ်သွားတာပေါ့လူတွေတော့နည်းနည်းရေးကြပါတယ်မထက်ပရိသတ်တွေကလည်းပဲကျွန်တော်အဲ့လိုလူတွေရေးတာကြည့်တော့ကျွန်တော်စတိရတိုက်တန်ိတ်လို့ရှင်ကောင်းပါလေဥမော့လာပြီးတော့ပဲကနစ်ပြီးတော့စီမော့ကြီးစုံစုံနေသွားတာအဲ့အသွားသွားမျိုးမြန်မာနိုင်ငံစီးပွားဥမော့လာလို့ဘယ်အချက်လက်ကိုထောက်ခံပြီးပြောကြလေဆိုလဲကျွန်တော်မသိပါဘူးဘယ်စီးပွားပညာရှင်ကမှလည်းဒါကိုထောက်ခံပြီးတော့မပြောကြဘူးဟုတ်တယ်လို့ဘယ်လိုမှပြောကြဘူးသူကတော့တစ်ဖက်သားအဲ့လိုဥမော့လာတယ်လို့သာပြောခြင်းဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံစီးပွားရေးကသိပြီးတော့ကြာဆင်းနေတဲ့အခြေအနေသာဖြစ်ပါတယ်သို့တော်လည်းပဲဒီချင်းဒီမှာသူတို့မှာရုရှားဘက်ကအခုကြီးပြတာရှိတယ်စီပွားရေးအဖြစ်ထိခိုက်တော့ထိခိုက်တယ်ပေါ့လေ PR တွေကတော့သူတို့သူတို့ကထွက်ပေါက်တယ်သူကပြင်ထားတယ်အထူးသဖြင့်အခုနောက်ဆုံးကြားလာရတာကဒေါ်လာနဲ့ပေကကြီးစိုးထားတာကဘာမှအဲ့ဒါကိုစင်ပေါ်တဲ့ BRICS ဆိုတဲ့နိုင်ငံတွေရောလေ BRICS ဆိုတာပါလေပထမဆုံး Brazil ရုရှား China India South Africa စတဲ့နိုင်ငံတွေဆိုအဲ့ဒီထဲမှာအဲ့ဒီနိုင်ငံတွေကဒေါ်လာနဲ့ရှင်ပြီးတော့သူတို့ရဲ့ common currency တစ်ခုငွေကြေးတစ်နည်းတည်းကိုထူထောင်ပြီးတော့ American Dollar ရဲ့ဥစ္စာကလုံထက်ဖို့ကြိုးစားကြရတယ်ဆိုတော့အဲ့ဒီအဖွဲ့ထဲမှာအဲ့ဒီခါကိုလက်ခံဖို့အတွက်ဆိုပြီးတော့မြန်မာနိုင်ငံစစ်ကောင်စီကတက်တက်ကြွကြွသူကပါဝင်ဆက်သွယ်နေပါတယ်စစ်ကောင်စီရဲ့ဗန္ဒာရေးဒုတိယဗန္ဒာရေးဝန်ကြီးကသူကတော်ဟိုဟာသတင်းစာတွေပြောတာတွေ့ပါတယ်တချို့မီဒီယာတွေကလည်းသူတို့ဒီဟာကိုတက်တက်ကြွကြွလိုလာတယ်ထောက်ခံတယ်ဆိုပြီးတော့အဲ့ဒီမှာပါတဲ့လူကကန့်ကွက်စရာမရှိဘူးအဲ့ဒီမှာကြည့်လိုက်ရင်ရုရှားပါတယ်တရုတ်ပါတယ်အိန္ဒိယပါတယ်ဆိုကြဲကဒီဟာတွေကစစ်ကောင်စီကိုကျူးဆိုမှာပဲသူတို့ကဆိုတော့ဒီဟာလည်းစစ်ကောင်စီအတွက်အမေရိကန်အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုငွေကြေးအရဒဏ်ခတ်မှုတွေကထွက်ပေါက်ရရှိနေတဲ့နေရာတစ်ခုဖြစ်တယ်လို့ပြောရမှာပါဆိုတော့
တခြားဒီနေရာမှာပေါ့တခြားဟိုဒီမိုကရေစီနိုင်ငံတွေကဥပမာအနီးဆက်ဆုံးဆိုရင်အိန္ဒိယပေါ့တန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်မှာလား
ဘယ်လိုမှမလုပ်နိုင်ပါဘူးအိန္ဒိယအမြဲတမ်းစင်ကြီးပေးရငါတို့ကစစ်ကောင်စီကိုဖိလိုက်ရင်စစ်ကောင်စီတရုတ်ရင်ငွေနဲ့လုံးလုံးရောက်သွားမယ်တုံ့ပြန်ခြင်းဘူးသူတို့ရဲ့ပြောနေရစင်ကြီးစင်ကြီးပဲဒါပေမဲ့အခုဆိုရင်စစ်ကောင်စီကိုလက်နက်တောင်ထောက်ပံ့တယ်ဆိုပြီးတော့ဟိုတော်တော်ကတိကျတရက်နှစ်ရက်ကပဲတွေ့တယ်စစ်ကောင်စီကအိန္ဒိယလက်နက်တွေပေးနေဆိုတော့တနည်းပြောရရင်တော့တချို့သုံးသပ်ကြသလိုပေါ့အိန္ဒိယတရုတ်နဲ့မခင်ဘူးရုရှားနဲ့ဖိတ်ခင်တယ်ဆိုတော့ရုရှားနဲ့စိတ်ထဲတညံနေပါပဲဒါပေမဲ့ရုရှားလောက်ပေါ်ပေါ်ထင်ထင်လုံးလုံးမကောင်းဘူးဆိုတော့ကိစ္စရှိလို့သာရှင်သူကပြင်နေတယ်သို့တော်လည်းပဲအဲစစ်ကောင်စီကရောသူကပူပြီးလိုလိုလားရှိတယ်ဘယ်လိုမှအဲအိန္ဒိယလိုနိုင်ငံမျိုးကနောက်တိုင်းနိုင်ငံတွေနဲ့ဥပောင်းပြီးတော့မြန်မာနိုင်ငံစစ်ကောင်စီကိုပြင်းပြင်းထန်ထန်ဖိအားပေးလိုက်ရမရှိဘူးလို့ထင်ပါတယ်
ဒါဆိုရင်ဒီမြန်မာအရေးပြည်လဲဖို့အတွက်ကနောက်ဆုံးအားကိုးစရာအာဆီယံပဲရှိတယ်ဆိုရင်ဘလို့ပြောပါမလဲ
ပြည်ပကိုအားကိုးပြီးရပြဿနာပြည်လဲမလားလို့စဉ်းစားရင်တော့အာဆီယံဟာတာဝန်အစီအစုံဆိုပြီးတော့ကမ္ဘာနိုင်ငံတွေကလည်းသူ့ကိုပဲဝိုင်းတွန်းနေကုလသမဂ္ဂရောအမေရိကန်ကတရုတ်ကအာဆီယံမင်းလို့ဆိုပြီးတော့သူ့ကိုပဲရှင်းန်းတင်နေဆိုတော့အာဆီယံတာဝန်အစီအစုံပါဒါပေမဲ့အာဆီယံကိုထက်ကမညီညွတ်ဘူးတချို့ကခတ်တင်းလို့ရှင်နေအခုဥက္ကဋ္ဌဖြစ်လာတဲ့လာအိုစ်ကသမားရေဆရာလို့တာမလို့ခြင်းဘူး trial ကသစ်သုံးဝင်ဆိုင်ဥက္ကဋ္ဌလို့တာတော့မသိမလို့ခြင်းနဲ့သူဟာသူဆုဖြတ်ကြတဲ့သဘောရှိရဲဆိုအင်ဒိုနီးရှားရဲ့အရင်ကပြစ်ပယ်ထားတဲ့မင်းတို့ဘယ်သူမှဖိတ်ဖူးဆိုတာကိုလာအိုစ်လက်ထက်မှာကြတော့နိုင်ငံရေးမဟုတ်တဲ့အတွင်းကိုပူးခဲ့တယ်အဲ့လိုမျိုးလေလို့တော့ဆိုလာအိုစ်ကတော့ပူပြီးတော့ဆက်သက်ညာဆက်ဆံနေတဲ့သဘောဖြစ်မှာလို့ထင်တယ်ဆိုအာဆီယံ level အကူလို့မရဘူးလို့ထင်ပါတယ်တကယ်တမ်းအကူရမှာကကိုပြည်တွင်းပြည်သူတွေရဲ့သဘောထားပြည်သူတွေအင်အားအတိအကျဆုံးဆိုတာအမှန်ဆုံးပါပဲနိုင်ငံတော်ကဘယ်လိုသုံးမလဲဆိုတော့ကျွန်တော်အပြင်ပြောရရင်ပေါ့လေဒီစစ်ကောင်စီတက် better replacement ငါတို့တက်လာမယ့်အစိုးရကြီးနောက်တက်လာမယ့် democracy ဆင်မဲ့အစိုးရကြီးစစ်ကောင်စီတက်တလုံးကောင်းမွန်သောအစိုးရနိုင်ငံတော်အတွက်လည်းပဲပုံပြီးအဆင်ပြေရမယ်မြန်မာပြည်သူတို့အတွက်လည်းပုံပြီးလွတ်လပ်မှုတိုင်းရင်းသားတွေကျင်းနေတဲ့အဲ့လိုပုံမကောင်းမွန်တဲ့အစိုးရမျိုးဖြစ်ရမယ်ဆိုတဲ့ပုံစံမျိုး role မျိုးရအောင်ပြုပြီးတော့နိုင်ငံတကာခင်ချင်းကိုဆက်ဆံမှာဖြစ်တယ်လို့မြင်ပါတယ်မျက်စိအဲ့ဒါကတော့အကောင်းဆုံးထွက်ပေါက်ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ပါဦးကျော်စံသာရှင်ခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါပြီ
လူငယ်ရင်းနေစဉ်လူမှုဘဝမှာအန်ဒီယေကင်းကင်းနဲ့နေထိုင်ရှင်းသန့်နိုင်ဖို့ဆိုရင်ငယ်စဉ်ကတည်းကလိမ်ပိုင်းဆိုင်ရာဘဝတူတာရှိထားဖို့အရေးကြီးတယ်လို့ဆေကျော်သက်နဲ့လူငယ်ဆိုင်ရာပညာရှင်ဒေါက်တာရေဒနာကပြောပါတယ်မြမလူမှုပတ်ဝန်းကျင်မှာကအခုလိုလိမ်ပညာပေးနဲ့ပတ်သက်လို့တေချာပြည့်ပြည့်စုံစုံပြောဆိုဆွေးနွေးကြမယ်ဆိုရင်ဒီကိစ္စကအခုချိန်ထိပုံမလင်းလင်းမပြောနိုင်ကြသေးတဲ့အကြောင်းအရာဖြစ်ပါတယ်လူငယ်တိုင်းသိထားတဲ့လိမ်ပိုင်းဆိုင်ရာဘဝတူတာနဲ့ပတ်သက်ပြီးဂျန်စီပရိသတ်တွေအတွက်မခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
် Hey ဂျန်စီတို့တဲ့ချိန်ရောက်တယ်မီနော်ဂျန်စီတို့ရေမြမလူမှုပတ်ဝန်းကျင်မှာအခုချိန်ထိအငင်းပွားဝဲဖြစ်နေတဲ့လိမ်ပိုင်းဆိုင်ရာပညာပေးခြင်းအကြောင်းကိုပြောပြဖို့စီစဉ်ထားတယ်ဘာကြောင့်မလို့ဒီကိစ္စအခုချိန်ထိအငင်းပွားစရာဖြစ်နေတာလဲလူငယ်တွေဘာကြောင့်မလို့ဒီဟာကိုသိထားသင့်တယ်ဆိုတာကိုစေစုနှစ်တစုကြာသူတည်တနာပြုလုပ်ထားတဲ့ပညာရှင်တယောက်နဲ့တွေ့ဆုံစကားပြောထားတယ်နောက်တောင်ကြည့
်ကျမကတော့ရေနာပေါ့နော်ဒေါက်တာရေနာပ
ါ CSE လို့ခေါ်တဲ့ပြည့်ပြည့်စုံတဲ့လိမ်ပိုင်းဆိုင်ရာပညာပေးခြင်းဆိုတာဘာကိုပြောတာလဲ
ပြည့်ပြည့်စုံတဲ့လိမ်ပိုင်းဆိုင်ရာပညာပေးခြင်းလို့ကြားလိုက်တာလေရေနာတော့ လူထင်ကြလဲဆိုရင်ဟာလင်းဆက်ဆန်တဲ့အကြောင်းသင်ပေးကြမယ်ပေါ့နော်လင်းဆက်ဆန်တဲ့အကြောင်းပြောကြမယ်ဆိုတဲ့ဒီကတင်ပေါ်ကတစ်ခွက်လေးကိုပဲညင်ကြတယ်တကယ်တကယ်နာမည်မှာကိုပါထားပြီးသားပြီးပြည့်စုံတဲ့အလင်းပိုင်းဆိုင်ရာပညာပေးခြင်းဆိုတာကဘာတွေပါပါလဲဆိုရင် life skills ပေါ့မြန်မာပြည်မှာကျမတို့ဘဝအတွက်တာကျွမ်းကျင်စရာဆိုပြီးတော့ထည့်သွင်းကြတယ်အကြောင်းနဲ့တရားနော်ဘလိုမျိုးတိကျအောင်စာဆက်သွဲကြမလဲဘဝမှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုဘလိုချကြမလဲအစရှိတဲ့ life skills ဆိုတဲ့အခန်းကဏ္ဍပါတယ်နောက်ဂျန်ဒါလို့ခေါ်တဲ့ဒီကြမ်းတန်းတူပေါ့နော်နောက်ဂျန်ဒါအားလုံးဒန်တာတူညီမျှရှိမှုကြောင့်နဲ့ကြောက်ပြန်လန်လေးစားတတ်မှုဆိုတဲ့အခန်းကဏ္ဍပါတယ်လူခွင့်ရေးဆိုတဲ့အခန်းကဏ္ဍပါတယ်ပြီးတော့အခါကြတော့မှအခန်းကဏ္ဍတစ်ခုအနေနဲ့ဒီမျိုးဆက်ပေါ်တဲ့လင်ပိုင်းဆိုင်ရာခွင့်ရေးဆိုပြီးတော့ပါတယ်ပေါ့နော်ဆိုတော့ဒါရီအားလုံးပါတဲ့ပညာပေးတဲ့ဟာကိုကျမတို့က CSE လို့အတူကောက်ခေါ်တဲ့ Comprehensive Sexuality Education လို့ခေါ်ရ
ဒါကလူငယ်အတွက်ဘလောက်အရေးကြီးလဲဘယ်အသက်အရွယ်လောက်တည်းကစပြီးတော့ဒီအကြောင်းအရာကိုသိတာတင်လဲ
ကျမတို့ကသူ့မှမလုပ်တတ်မယ်ဆိုရင်ကကွယ်တတ်မယ်ပေါ့နော်ဥမာလေးအနေနဲ့ကျမအမြင်ပြောနော်ကာမမောင်းတဲ့လူတယောက်နော်ကာမမောင်းတဲ့လူတယောက်ကိုရော့မင်းကတော်မောင်းဆိုပြီးသူ့လက်ထဲကတော်ထည့်ပြီးလိုက်တဲ့အခါကျရင် तू ကကာမမောင်းတဲ့ဘူးအဲ့ဒါကို तू ကာမောင်းဖို့ကြိုးစားတဲ့အခါကျရင်နံပါတ်1လမ်းပေါ်မှာသွားနေတဲ့လူတွေကို तू ထိခိုက်နိုင်တယ်ပေါ့နော်လမ်းပေါ်မှာရှိနေတဲ့လူတွေကိုဝင်တိုက်သွားတာမျိုးဖြစ်နိုင်တယ်နံပါတ်2အဲ့လိုမျိုးကားတိုက်မှုဖြစ်တဲ့အခါကျရင်သူ့ကိုယ်သူလည်းထိခိုက်နိုင်တယ်ပေါ့ဘာလို့ဆို तू မကာမမောင်းတဲ့တာအဲ့လိုပဲပေါ့ဆိုကျွန်မတို့ကလင်ပိုင်းဆိုင်ပညာပေးခြင်းဆိုတော့လေအသက်ကြီးလာမှဒီတားစေးအကြောင်းပြောတာပဲမဟုတ်ပါဘူးလို့ကလေးလေးငယ်ငယ်လေးကတဲ့ကောတော့သူစကားပြောတဲ့အတဲ့အရွယ်သူပုံလေးတွေကြီးတတ်တဲ့အရွယ်မှာကိုယ်ကသူ့ရဲ့ကိုယ်ခန္ဓာအစိတ်ပိုင်းလေးတွေကိုစပြီးတော့သင်ပေးရပေါ့နော်ဒါကလည်းပြည့်ပြည့်စုံတဲ့လင်ပိုင်းဆိုင်ရာပညာပေးခြင်းဖြစ်တယ်ပေါ့ဆိုတော့ဒါကိုစေချောသက်တွေပေါ့နော်လူငယ်တွေမကောက်စေချောသက်တွေကပါလမ်းလမ်းမီရဲ့အခါချမှာကသူတို့ကသူတို့ကိုသူတို့ကာကွယ်တတ်မယ်အဲ့လိုပဲသူတို့ကသူများရဲ့အခွင့်အရေးကိုလေးစားတတ်မယ်အဲ့ခါကျတော့ပုံပြီးကောင်းတဲ့ဆက်ဆံရေးတွေကိုကျမတို့တိဆောက်လာနိုင်မယ်ပေါ့နော်ဆိုတော့အဲ့အတွက်ကြောင့်မို့ကျမတို့ CSC လို့ခေါ်တဲ့ပြည်ပြည်စုံတဲ့လင်ပိုင်းဆိုင်ရာပညာပေးခြင်းကိုစေချောသက်တွေလူငယ်တွေလမ်းလမ်းမီတဲ့ပေါ့နော
်အရေးပေါ်ပရိသတ်တွေတားစီနဲ့ပုံမှန်ပရိသတ်တွေတားစီတွေကိုဘယ်လိုချိန်နေမှာသုံးတင်လဲ
ဆိုတော့အရေးပေါ်သတိတားစီကနာမည်ပါနော်သူကရှင်းရှင်းနေပေါ့နော်အရေးပေါ်တဲ့အချိန်မှာသုံးရမယ်။ဥပမာဘလိုအချိန်တွေကအရေးပေါ်တဲ့အချိန်တွေဖြစ်နိုင်တယ်ပေါ့။ဆိုတော့နံပါတ်1ကကြတော့ကိုယ်စီစဉ်ထားတဲ့အချိန်တွေကအရေးပေါ်တဲ့အချိန်တွေပေါ့နော်။အဲ့တော့အရေးပေါ်တဲ့ဟာတွေကဘာတွေလဲဆိုရင်နံပါတ်1လိမ်ပိုင်းဆိုင်ရာအကြံဖတ်ခံရပေါ့။ဒါအရေးပေါ်တဲ့အချိန်တွေဖြစ်တယ်။နံပါတ်2ကကြပါလဲဆိုရင်ကိုယ်ကကွန်ဒုံးသုံးခြင်းပြင်မဲ့ကိုယ်နဲ့လင်ဆက်ဆန်တဲ့လူတွေကလူကကွန်ဒုံးမသုံးတာပေါ့။ဒီဟာဒီအပိုင်းပြည့်အရေးပေါ်အချိန်တွေလို့ကျမတို့ပြောလို့ရတယ်။နောက်တစ်ခုကကြတော့ကျမတို့ကွန်ဒုံးတော့သုံးပါရက်ကွန်ဒုံးပေါက်သွားတယ်။နော်လင်ဆက်ဆန်တဲ့ကြားထဲမှာကွန်ဒုံးပေါက်သွားတယ်ဆိုတော့ဒါအရေးပေါ်တယ်။နောက်ကြတော့ကြားဟော်မုန်းပါတဲ့ထိုးစေးဖြစ်ဖြစ်တောက်စေးဖြစ်ဖြစ်တောက်နေတာရှိရဲ။ဒါပေမဲ့မိသွားတာမျိုးပေါ့။ဆိုတော့ထိုင်းမှာဆိုရင်ကျမတို့ကဒီရေပေါ်သတိဓာစီကို backup အနေနဲ့ပေးလိရှိရဲ့ဆိုတော့ဒီလိုအချိန်ကြီးမှာဆိုရင်ကျမတို့ကလိန်ဆက်ဆံပြီးချင်းနိုင်120အတွင်းကိုတောက်လို့ရတယ်ပေါ့နော်အစ်စီကအဲ့တော့ဆော့ဆော့လိန်ဆက်ဆံပြီးချင်းပေါ့နော်ဆော့ဆော့တောက်ရင်တောက်ပို့ပြီးချရပေးဖြစ်တယ်နောက်ပြီးတော့ကိုယ်ပုံမှန်လဲလိန်ဆက်ဆံနေရဲ့ဆိုရင်အချိန်ကြီးမျိုးမှာဆိုရင်ပုံမှန်တောက်တဲ့သတိဓာစီတွေကိုတုံးတာတောက်တာတင်ကိုယ်အတွက်ပို့ပြီးတော့စိတ်ချရတယ်ပေါ့နော
်ကလေးဝါတွေကဒီလိုမျိုးလိမ်မိုင်းဆိုင်ရာပညာပေးမှုတွေကိုရခဲ့မယ်ဆိုလို့ရှိရင်ရောဘလို့အကျိုးကျေးဇူးတွေရှိနိုင်မယ်ဆိုတာကိုလည်းနားထောင်ကြည့်
ဒါကိုတကယ်ရသွားတဲ့လူငယ်တယောက်ဒီလိမ်ဆက်ဆန်တဲ့အသက်အရွယ်ကပူပြီးအောင်ဖြစ်သွားလဲဆိုရင်နောက်ကျသွားတယ်လိမ်ဆက်ဆန်တဲ့ပုံလိမ်ဆက်ဆန်ပုံနည်းသွားပါတယ်လိမ်ဆက်ဆန်တဲ့အချိန်ကြီးလည်းနည်းသွားတယ်နောက်မလို့ချင်တဲ့ကိုယ်ဝင်တဲ့လိမ်ကတဆင်ကူးဆက်တဲ့ရောဂါတွေကိုကာကွယ်တတ်အောင်ကွန်ဒုံးကိုပုံသုံးတတ်လာစေတယ်နောက်ပြီးတော့သတိထားစေကိုစနစ်ချတဲ့ဘက်ကကပုံသုံးတတ်လာစေရဲ့ဆိုတာကိုသတိထားရရပြထားပြီးသားဖြစ်တယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ဒီနေ့ခေတ်ဆိုရင် social media ရော peer pressure ပုံရလာတဲ့လူတွေဒီမှာဆိုရင်ဒီလိုမျိုးပြည့်ပြည့်စုံတဲ့လင်ပိုင်းဆိုင်ရာပညာပေးခြင်းကပူပြီးတော့လက်လန်းမီတဲ့ပညာပေးခြင်းမျိုးဖြစ်ပါတယ်လို့ပြောချင်ပါတယ်မှာ
ဒေါက်တာရေရနာကြီးခုလိုမျိုးပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်တယ်နော်ကဲဂျန်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲနော်နောက်ပတ်ဒီကြားလို့ရှိရင်လည်းဂျန်စီတွေတည်ထားတဲ့အကြောင်းအရာတွေကိုဆက်ပြီးပြောပြဖို့အများကြီးရှိနေတာမလို့ဂျန်စီတွေအတွက်ဂျန်စီရှိနေတယ်နော်ဆက်ဆက်စောင့်ကြည့်ဖို့မမေ့ပါနဲ့တတ
မိုင်ယာမီ open tennis နဲ့ပြိုင်ပွဲမှာတော့အီတလီနိုင်ငံသား Jannik Sinner နဲ့ American နိုင်ငံသူ Daniel Collins တို့အနိုင်ရပြီး champion ဖြစ်သွားပါတယ် လီဗာကူးစင်နီးပြအလွန်ဆိုဟာလာမယ့်ဘောလုံးရာသီချရင်ဘယ်အတင်းမှနီးပြလုံမယ်ဆိုတာကိုဆုံးဖြတ်လိုက်ပါပြီ။ဒူဘိုင်းကမ္ဘာဖလားမြင်းစီးပြိုင်ပွဲမှာတော့အမေရိကန်ပြိုင်မြင့်ကအနိုင်ရပြီးဒေါ်လာ12တန်ရသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ဂျာနီမာရောဘွန်ဒက်စလီဂါအမပေးပွဲပြီးဖို့ခဏပွဲချန်နေသေးပေမဲ့လီဗာကူးဇင်အသင်းချန်ပီယံဖြစ်ဖို့တေချာသလောက်ဖြစ်သွားပါပြီ။ပြီးခဲ့တဲ့စနေနေ့ကပွဲစဉ်မှာဘိုင်ယန်မြူနစ်နဲ့ဒေါ့တမန်တို့တွေ့ခဲ့ကြပြီးတော့ဘိုင်ယန်ကအိမ်ပွဲမှာဒေါ့တမန်ကို၂ဂိုးကိုမရှိနဲ့ရှုံးပြီးတော့လီဗာကူးဇင်ကအော့ဖ်နန်ကို၂ဂိုးကိုနဲ့နိုင်လိုက်တာကြောင့်လီဗာကူးဇင်အသင်းက83ပတ်ဘိုင်ယန်က60နဲ့73ပတ်ပြတ်သွားခဲ့ပါတယ်။ဘိုင်ယန်နီးပါတောမတ်စ်တူခေါ်ကတော့ဘွန်ဒက်စလီဂါချန်ပီယံဖြစ်ဖို့သူ့အသင်းမှာမျှော်လင့်ချက်မရှိတော့ဘဲလီဗာကူးဇင်အသင်းချန်ပီယံဖြစ်ဖို့တေချာသလောက်ဖြစ်သွားပြီလို့ပြောလိုက်ပါတယ်
။ We should not after a game like today and after another 3 points 13 points we should not
ဒီနေ့ပွဲမှာနောက်ထပ်3မှတ်လက်လွတ်လိုက်ရပြီးတဲ့နောက်ကျွန်တော်တို့အနေနဲ့မဖြစ်နိုင်တာတွေကိုမစင်စားဘဲလက်တွေ့ကျကျပဲစဉ်းစားဖို့လိုပါတယ်။အခုဆိုရင်လီဗာပူးအသင်းကချန်ပီယံဖြစ်ဖို့ရန်ရန်ကိုတေချာသလောက်ဖြစ်သွားပါပြီ။
လေဝကူးဇင်အသင်းဟာ28ပွဲကစားပြီးတဲ့အချိန်မှာ23ပွဲနိုင်4ပွဲတည်ရှုံးပွဲလုံးဝမရှိဘဲနဲ့83ပွဲနဲ့ဇယားထိတ်ကနေဦးဆောင်နေတာပါလေဝကူးဇင်အသင်းအခုလိုဘွန်ဒက်စလီဂါမှာရှုံးပွဲမရှိခြေစွမ်းပြနေတာကြောင့်လေဝကူးဇင်နီးပြရှာပြီးအလွန်ဆိုဟာလည်းနာမည်ကြီးနေပြီးတော့ဥရောပအသင်းကြီးတွေကသူ့ကိုခေါ်ဖို့အတွက်စိတ်ဝင်စားနေကြတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်အဲ့ဒီမှာသူ့ရဲ့အသင်းဟောင်းတွေဖြစ်တဲ့ Liverpool နဲ့ Bayern Munich တို့ကလည်းဒီဘောလုံးရာသီကုန်မှာသူတို့ရဲ့လက်ရှိနီးပြတွေနဲ့လမ်းခွဲတော့မှာဖြစ်လို့ Liverpool နဲ့ Bayern ကိုရောက်နိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းအတော်ကိုထွက်နေပါတယ်။ဆိုတော့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီး Xavi Alonso ကဘယ်လိုဆုံးဖြတ်လိုက်ပါသလဲ
After we've been here many timesand it's been a season we have had a lot of speculation
ဒီဘောလုံးရာသီကကျွန်တော်ရဲ့အနာဂတ်နဲ့ပတ်သက်ပြီးအတော်လေးကိုခံမှန်းပြောဆိုကြပါတယ်အခုချိန်ထိကျွန်တော်တို့ပွဲတွေအများကြီးကစားခဲ့ရပြီးတော့အရန်လည်းအလုံများပြီးတော်တော်ကိုအောင်ဆိုက်ရပါတယ်ပြီးခဲ့တဲ့နိုင်ငံတကာပွဲတွေကစားခဲ့ချိန်မှာတော့အခြေအနေတွေကိုတေချာစဉ်းစားသုံးသပ်ပြီးဆုံးဖြတ်ချက်ချခဲ့တယ်လို့ပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်အနေနဲ့လီဗာကူးဆင်းနေပြအဖြစ်နဲ့ဆက်လုပ်သွားမယ်ဆိုတော့ကိုအသင်းတာဝန်ရှိသူတွေကိုပြောခဲ့ပါတယ်
အလွန်လေးဝကူစင်နီးပြဖြစ်ဆက်လုပ်ဖို့ဆုံးဖြတ်ခဲ့တယ်ဆိုတဲ့အပေါ်မှာအလွန်ဆိုပြောတာကတော့
And at this moment I feel that this is the right place for me to be to develop as a coach I am a young coach but
အခုချိန်မှာဒီနေရာကကျွန်တော်အတွက်အသင့်တော်ဆုံးလို့ခံစားရပါတယ်နီးပြတယောက်အနေနဲ့လေ့လာသင်ယူဖို့တိုးတက်ဖို့အတွက်လည်းအသင့်တော်ဆုံးနေရာပါကျွန်တော်ကငယ်ရွယ်တဲ့နီးပြတယောက်ဖြစ်ပြီးအခုချိန်မှာတော့ဒီနေရာကကျွန်တော်အတွက်အသင့်တော်ဆုံးနေရာလို့ခံစားမိပါတယ်ကျွန်တော်ကိုပံ့ပိုးပေးတဲ့အတွက်အသင်းကိုကျေးဇူးတင်ပါတယ်
။အလွန်ဆိုကတော့အသင်းနဲ့အတူဆက်လုပ်စရာတွေရှိပြီးအသင်းကိုရောလူငယ်ကစားသမားတွေထိုးတက်လာဖို့အတွက်ပါသူ့အနေနဲ့အကူအညီပေးချင်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။နောက်ဆက်ပေါ်လို့ဒီကတော့အင်္ဂလန်ဘက်မှာတော့ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကချန်ပီယံဖြစ်ဖို့အတွက်အကျိန်းနဲ့ဖြစ်နေကြတဲ့အထက်ကမန်စီးတီးနဲ့အာဆနယ်တို့ထိတ်တိုက်တွေ့ခဲ့ကြပြီးတော့ဂိုးမရှိသေးကြသွားပြီးတော့လီဗာပူးက Brighton ကို2ဂိုးတကူနဲ့နိုင်သွားခဲ့လို့29ပွဲအပြီးမှာလီဗာပူးက68မှတ်နဲ့ရာထိတ်ကိုတစ်ခါပြန်တက်သွားခဲ့ပါတယ်ခင်ဗျာတင်းစ်ဒိုင်ဝရီဘက်မှာတော့အမေရိကန်မှာကျင်းပခဲ့တဲ့ Miami Open Tennis တိုင်ပွဲမှာအီတလီနိုင်ငံသား Yannick Sinner နဲ့အမေရိကန်က Daniel Collins တို့မိုးဆွဲသွားခဲ့ပါတယ် Miami Open မြို့သားတူချင်း Final ကိုတနင်္ဂနွေနေ့ကကစားခဲ့တာမှာ Yannick Sinner က Gregor Dimitrov ကို 6-3-6-1 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်ဒီပွဲနိုင်လိုက်တာကြောင့် Sinner ဟာ ATP ကမ္ဘာအဆင့်သတ်မှတ်ချက်မှာလည်းအဆင့်နှစ်နေရာကိုရောက်လာခဲ့ပါတယ်
For sure it means a lot to me but more importantly it was a great performance for me
ဒီပွဲမှာအနိုင်ရပြီးတော့ champion ဖြစ်တာကကျွန်တော်အတွက်တော့အရင်အရေးကြီးပါတယ်ဒါပေမဲ့ကျွန်တော်အတွက်အဲ့ဒီထပ်ပူအရေးကြီးတာက semi final နဲ့ final ပွဲတွေမှာကောင်းကောင်းကစားနိုင်ခဲ့တာပါအဲ့ဒါကပူပြီးတော့အရေးကြီးပါတယ်ကမ္ဘာအဆင့်နှစ်နေရာကိုရောက်လာတာကတကယ်ကောင်းပါတယ
်စေနာဟာဒီနေ့ Australian Open Tennis ပြိုင်ပွဲမှာလည်းဘိုးဆွဲထားပြီးတော့ဒီနေ့မှာလက်အရင်တက်လာခဲ့တာဖြစ်ပါတယ်သူရဲ့ထိုးတက်မှုတွေနဲ့အဲ့ဒီအတွက်ဘယ်လိုလေ့ကျင့်ခဲ့ရလဲဆိုတဲ့အပေါ်မှာသူပြောတာကတော့
I think we the biggest change I've had is physical we worked a lot physical in the gym and
ကျွန်တော်ရဲ့အကြီးအမားဆုံးထိုးတက်ကြောင်းလဲမှုကတော့ခန္ဓာကိုယ်ကြံ့ခိုင်မှုအပိုင်းလို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဂျင်မှာအများကြီးလေ့ကျင့်ခဲ့ပြီးတော့ဒါကကွင်းထဲမှာအများကြီးအထောက်အကူပေးပါတယ် နိုင်နဲ့ချီပြီးတော့ကစားနိုင်ပြီးတော့အဲ့လိုကစားရတဲ့အခါမှာလည်းလက်ကြမတော်အောင်ထိန်းကစားနိုင်ပါတယ်။ကွင်းထဲမှာတော့ကျွန်တော်ရဲ့ service တွေကပိုကောင်းလာပါတယ်။အဲ့လို service တွေပိုကောင်းလာတဲ့အတွက်ကို့အတွက်လည်းအများကြီးထောက်ကူဖြစ်ပါတယ်။ဒီပြည်ဝပိုင်းကပြောရရင်တော့ဘယ်ကစားသမားကဘယ်လိုကစားရမလဲဆိုတာသိတာကလည်းကျွန်တော်ကိုအများကြီးထောက်ကူဖြစ်စေပါတယ်။ဒါပေမဲ့အဲ့လိုဖြစ်အောင်ကိုယ့်ရဲ့ရိုက်ချက်တွေကိုကောင်းအောင်လုပ်ဖို့လိုပါတယ်။ကျွန်တော်ရဲ့နီးပြတွေဖြစ်တဲ့ Darren Cahill နဲ့ Simon တို့ကကျွန်တော်တို့အကောင်းဆုံးလှုပ်ပေးနေပါတယ်။ကျွန်တော်တို့ဘာတွေတိုးတက်အောင်လုပ်ဖို့လိုတယ်ဆိုတာသူတို့ကသိပြီးတော့ Darren ကကျွန်တော်ကိုစိတ်သက်ပိုင်းဆိုင်ရာအရာအကောင်းဆုံးဖြစ်အောင်ပြင်ဆင်ပေးပါတယ
်။အမျိုးသမီးတူချင်း Final မှာတော့ American ကအသက်30ရွယ် Daniel Collins က WTA ကမ္ဘာဆင့်လေး Elena Rybakina ကို5-6-3နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ WTA 1000 series ပြိုင်ပွဲကိုပထမဆုံးအကြိမ်ဖူဆွဲတာဖြစ်ပါတယ်။ Daniel Collins ဟာဒီနှစ်ပြီးရင် Tennis Logger ကနေအနိုင်ရတော့မှဖြစ်လို့ဒါဟာကစားသမားဘဝနောက်ဆုံးနှစ်မှာအနိုင်ရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးချိန်မြောက်ဒူဘိုင်းကမ္ဘာဖလားနင်းစီပြိုင်ပွဲကိုတော့ UAE နိုင်ငံမှာစနေနေ့ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ14နိုင်ငံကပြိုင်ပွဲစုစုပေါင်း120ဝင်ပြိုင်ခဲ့ကြတာပါပြိုင်ပွဲစုစုပေါင်း9မျိုးပါဝင်ခဲ့ပြီးတော့နောက်ဆုံး final မှာတော့ American က Laurel River ပြိုင်ပွဲကပိုဆွဲသွားခဲ့ပါတယ်သူ့ကို Island ကမျက်စိ Champion Daryl O'Shea ကစီးပြီးတော့ဝင်ပြိုင်ခဲ့တာဖြစ်ပြီးတော့ဒီပွဲမှာအနိုင်ရသွားတဲ့အတွက် American Dollar 12သန်းလဲရသွားခဲ့ပါတယ်ဒါထက်ပါပဲ Laurel River ကရှေ့ကနေဦးဆောင်ခဲ့ပြီးတော့ပန်းဝင်တဲ့အထိတောက်လျှောက်ရှေ့ကနေဦးဆောင်ပြီးပိုဆွဲသွားခဲ့တာပ
ါ Has got a great ring take you know back in the day when the late great His Highness Sheikh Hamdan bin Rashid Al Maktoum brought me to this wonderful country in 2001 I didn't think
ဘွဲကိုအခုလိုနိုင်ရလိုက်တာအရန်ကောင်းပါတယ်ကျွန်တော်ဒီတိုင်းဘွဲကို2001ခုနှစ်ကပထမဆုံးအကြိမ်ဝင်ပြိုင်ဖို့လာတုန်းက23နှစ်အကြာမှာဒီလိုမျိုးကမ္ဘာစုကြီးအမြင့်ဆုံးမြင်းပြိုင်ဘွဲကိုအနိုင်ရလိုက်မယ်လို့မထင်ခဲ့ဘူးဘူး
ဒီဘက်မှာမနစ်ကချန်ပီယံဥစ်ဘာတက်ဆိုရောကဒုတိယရခဲ့ပြီးတော့စီနီယာဘူစကာရောကတတိယရခဲ့ပါတယ်ဒီပြိုင်ပွဲကိုတော့1996ခုနှစ်ကစတင်ကျင်းပလာခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ဂင်းနစ်ကမ္ဘာစံချိန်သုံးခုနဲ့တည်နိုင်ခဲ့ပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲVOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြမှာဖြစ်ပါတယ်။ဂါဇာကမ်းမြောင်မှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတည်ဆုံးခဲ့တဲ့နိုင်ငံခြားသားအခုညီပေးရင်လုပ်သား6ဦးရဲ့ရုပ်လောင်းတွေကိုသူတို့ရဲ့မွေးရမြေကိုပြန်လည်ပို့ဆောင်နိုင်ဖို့အတွက်အီဂျစ်နိုင်ငံကိုဗိုလ်ထုနေကတည်ဆောင်ခဲ့ပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂရဲ့ညာဘက်အကူအညီပေးရေးလုပ်ငန်းတွေကိုအနည်းဆုံး48နာရီကြာဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်စစ်နှစ်နှစ်ကျော်ကြာလာချိန်ယူကရိန်းနိုင်ငံမှာစစ်မှုထမ်းအသက်သတ်မှတ်ချက်ကို28နှစ်ကနေ25နှစ်ကိုရှော့ချလိုက်ပါတယ်။စစ်ပွဲအတွင်းထိခိုက်ကြဆုံးခဲ့ကြတဲ့စစ်မှုထမ်းအင်အားကိုပြန်လည်ဖြည့်တင်းဖို့ကြိုးပမ်းချက်အဖြစ်အခုလူသစ်စုဆောင်းတဲ့ဥပဒေသစ်ကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီးကလက်မှတ်ရေးထိုးပြီးတရက်အကြာဗုဒ္ဓဟူးနေ့မှာစတင်ပြီးအသက်ဝင်လာဖြစ်ပါတယ်ရှင်။ မြန်မာနိုင်ငံမှာမြင်းမြုံမိုင်းနဲ့ဖောက်ခွဲရေးပစ္စည်းတွေကြောင့်တေဆုံးခဲ့ရတဲ့ကလေးငယ်တွေအပါအဝင်အရတအသေးအပြောက်အရေးအတွက်ကမိနစ်ကထဲ2ဆကျော်3ဆနီးပါးတိုးလာက1052ဦးထိမြင့်တက်လာကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အစဉ်ခန်းစာသစ်မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 2452တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီထိုက်ပါ။